Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူရဲထုတ်လွှင့်ပေးနေပါပြီသို့မင်းမဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှေ့အလယ်ပိုင်းခီးစဉ်အတွင်းအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းမှာအမေရိကန်ကလက်တွဲဆောင်ရွက်မယ်လို့ပြောကြားလိုက်ပါတယ်ယူကရိန်းအရှေ့ပိုင်းမှာတော့ရုရှားကထိုးစစ်အရှိန်ကိုမြှင့်တင်လိုက်ပါပြီတိရီလင်ကာနိုင်ငံမှာသမ္မတသစ်ရွေးဖို့အတွက်လွှတ်တော်ကပြင်ဆင်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုခင်မောင်စုံမင
်းဟုတ်ကဲ့ခင်ဗျာအဲ့ဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားမှာတခုကတော့
ကျွန်တော်တို့ဒီရမချုံမှဆိုရင်တော့အရင်က40တားမနေရဘူး100ကျွန်တော်ထားတယ်အလုံးပေါင်းဆိုရင်တော့
တရားမဝင်မြမရွှေပြောင်းအလို့သမားတွေကိုထိုင်းဘက်ကဖမ်းဆီးပြီးမြမနိုင်ငံဘက်ကိုပြန်ပို့နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားမှာပါအဲ့ဒီနောက်မြမအပါဝင်တကဘာလုံးကကလေးတငယ်တွေဟာလက်နက်ကင်ပြိပခါတွေရဲ့မြေစာပင်ဖြစ်နေရတဲ့အကြောင်းကုလသမဂ္ဂအစိုးရခန်းစာကိုထုတ်လွှင့်ပေးပါမယ်အဲ့ဒီနောက်ပတ်စင်ကဏ္ဍတွေမှာတော့ဒုအသံဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ခဲ့တဲ့မြမလူငယ်တွေနဲ့စကားဝိုင်းစတာတွေကိုထုတ်လွှင့်ပေးပါမယ်ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်တို့ကပြောပြပေးပါမယ
်အရှေ့လေပိုင်းဒေတာခီးစင်တောရောက်ခဲ့တဲ့ American သမ္မတဂျိုးဘိုင်ဒန်ဟာစနေနေ့မှာ Washington DC ကိုပြန်လာနေပါပြီ Saudi Arabia မှာ Arab ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာတော့သမ္မတဘိုင်ဒန်ကအမေရိကန်ရဲ့အရှေ့လေပိုင်းဒေတာနဲ့ထိတွေ့ဆက်ဆံမှုကအီရန်ရဲ့ရန်ကုန်တုံ့ပြန်မှုဖြစ်တယ်လို့ဒေနာရင်တရုတ်နဲ့ရုရှားတို့ရဲ့မဟာဗျူဟာရရှင်ပြိုင်မှုပါလေအမေရိကန်ဩစာပြန်ပြီးကြီးလာအောင်လုပ်လာမှာဖြစ်ကြောင်းပြောပါတယ်ဒါအပ
ြင် United States is invested in building a positive future in the region in partnership with all of you
အမေရိကန်ပြည်ထောင်စုဟာဒေနာရင်အနာဂတ်ကောင်းမွန်ရဲ့တည်ဆောက်မှုတွေအတွက်ရင်းနှီးမြှုပ်နှံရမှာအားလုံးနဲ့လက်တွဲဆောင်ရမှာဖြစ်ကြောင်း GCC+3 ထိပ်သီးအစည်းအဝေးတက်ရောက်လာတဲ့အာရဗ်ခေါင်းဆောင်တွေကိုပြောကြားခဲ့တာပါBahrain, Kuwait, Oman, Qatar, Saudi Arabia နဲ့ UAE အပြင် Egypt, Iraq နဲ့ Jordan တို့ပါပါဝင်တဲ့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီ GCC+3 ထိပ်သီးအစည်းအဝေးမှာသမ္မတဘိုင်ဒန်ကဒေသရင်းတရုတ်ရုရှားဒါမှမဟုတ်အီရန်တို့အစားဝင်ပြီးဖြစ်မဲ့ကွက်လပ်ဖြစ်သွားအောင်အမေရိကန်ကထွက်ပေးမှာမဟုတ်ကြောင်းနဲ့အမေရိကန်မူဝါဒနဲ့တက်တက်ကြွကြွဥဆောင်မှုလုပ်မယ်လို့ပြောပါတယ်ကမ္ဘာတစ်လောကျုံနေရတဲ့စင်ခေါ်မှုတွေကိုတင်ပြခဲ့ပြီးအရှေ့လေပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းဒေသတွေမှာစားနပ်ရိက္ခာအကူအညီဖြင့်ဒေါ်လာတန်1000ချထားပေးမယ်လို့ပြောပါတယ်။ကျူရဲ့ကမ္ဘာလန်စီမံကိန်းကိုဒဏ်ပြန်တဲ့အမေရိကန်ရဲ့ကမ္ဘာလွန်ဆိုင်အခြေခံဆောက်ဦးနဲ့ယင်းနှိမ့်နှောင်မှုဆိုင်ရာအစီအစဉ်အတွက်အာရဗ်ခေါင်းဆောင်တွေကဒေါ်လာ3ဘီလီယံထည့်ဝင်ဖို့ကတိပေးတာကိုလည်းသမ္မတကကြိုဆိုလိုက်ပါတယ်။
ပါလက်စတိုင်းဟားမတ်စ်ဖွဲ့ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ဒေသဘက်ကနေရော့ကက်ဒုံးနဲ့ပစ်ခတ်မှုကြောင့်စနေနေ့အစောပိုင်းကအစ္စရေးနိုင်ငံတောင်ပိုင်းရှိဒေသခံတွေကိုအချက်ပေးအော်ဆွဲသတိပေးခဲ့ရပါတယ်။အစ္စရေးနိုင်ငံဘက်ကရော့ကက်ဒုံး၄ခုပစ်ခတ်ရမှာတစ်ခုကိုကြားဖြတ်ဖျက်ဆီးနိုင်ခဲ့ပြီးကြံ၃ခုကတော့ကွက်လပ်တစ်ခုထဲကျရောက်ခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။အဲဒီနောက်အစ္စရေးတိုက်လေယာဉ်တစ်စင်းကရော့ကက်ဒုံးလောက်ရမှာတုံးတဲ့ကုန်ရမ်းပစ္စည်းထားတဲ့မြေအောက်တူလောင်ယုံတစ်ခုအပါအဝင်ဟားမတ်စ်အဖွဲ့ရဲ့နေရာတစ်ခုကိုပိတ်မှတ်ထားတံပြန်တိုက်ခိုက်ခဲ့တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဟားမတ်စ်အဖွဲ့ဟာဂါဇာကမ်းမြောင်ဒေသမှာအုပ်ချုပ်နေတဲ့အစ္စလာမစ်စစ်သွေးကြွအဖွဲ့ဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှေ့လေပိုင်းခီးစဉ်အဖြစ်အစ္စရေးနိုင်ငံကနေပြန်လည်ထွက်ခွာခဲ့ပြီးနိုင်ပိုင်းအကြာမှာအဲ့ဒီလိုတိုက်ခိုက်မှုဖြစ်ပွားတာပါ။ဂါဇာကမ်းမြောင်ဒေသကိုအစ္စရေးတိုက်ခိုက်မှုဟာအမေရိကန်ရဲ့ထောက်ခံအားပေးမှုကြောင့်အစ္စရေးကလက်ရဲစရဲတိုက်ခိုက်နေတာကိုထင်ဟပ်နေတယ်လို့ဟားမတ်စ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖော်ဇီဘာဟွန်ကရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ
တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာစနေနေ့ကရုရှားနဲ့ယူကရိန်းတပ်တွေအကြားအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်နေကြပါတယ်စနေအစောပိုင်းမှာယူကရိန်းမြို့ကြီးအတော်များများမှာရုရှားရဲ့မစ္စိုင်းဒုံးပောက်ကွဲမှုတွေရှိခဲ့ပြီးလူနေအဆောက်အဦတွေလည်းပျက်စီးရပါတယ်။ဒနီပရိုမြို့မှာတော့မစ္စိုင်းဒုံးထိမှန်ရာကနေ3ဦးသေပြီး15ဦးဒဏ်ရာရခဲ့တယ်လို့မြို့တော်ဝန်ကပြောပါတယ်။ယူကရိန်းလေတပ်ကတော့ဒီမြို့ကိုပစ်ခတ်လာတဲ့မစ္စိုင်းဒုံး4ခုကိုကြားဖြတ်တားဆီးနိုင်ခဲ့တယ်လို့ပြောတာပါ။ ယူကရိန်းရှေ့မြောက်ဖက်ခါခစ်မြို့တော်ဝိုင်းမှာတော့ရုရှားတွေရဲ့မစ္စိုင်းတုံးကြောင့်ချူဂုပ်မှာ3ဦးသေဆုံးတယ်လို့ခါခစ်မြို့တော်ဝန်ကပြောပါတယ်။ယူကရိန်းအလဲပိုင်းကဗင်နီစီယာမြို့မှာလည်းရုရှားတွေတိုက်ခတ်မှုကြောင့်သေဆုံးသူ24ဦးရှိသွားပြီလို့ပြောပါတယ်။ယူကရိန်းမှာရုရှားတပ်တွေစီးရဲအချိန်တိုးမြင့်မှုတွေရုရှားကာကွယ်ဝင်ကြီးဆာဂီရှိုရူကကျွန်ကြားခဲ့ချိန်မှာအခုလိုတိုက်ခိုက်တာဖြစ်ပြီးဒါကယူကရိန်းအရှေ့ပိုင်းနဲ့တခြားရုရှားထိန်းချုပ်ထားတဲ့ဒေသတွေမှာယူကရိန်းတွေလာပြီးမတိုက်နိုင်အောင်ကာကွယ်ဖို့ဖြစ်ကြောင်းရုရှားကာကွယ်ဝင်ကြီးရဲ့ပြောကြားချက်ကိုဝင်ကြီးဌာန website မှာဖော်ပြထားပါတယ်။စနေနေ့ကဆော်ရီခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ American သမ္မတ Joe Biden ကတော့ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်မှုကနိုင်ငံတကာစီးပင်းစည်းကမ်းတွေအားနည်းအောင်ကျူးစားတဲ့လိုရတခုလို့မှတ်ချက်ပေးခဲ့ပါတယ်
။ပိုင်ဆိုင်မှုအငင်းပွားပိုင်ဆိုင်မှုအငင်းပွားနေတဲ့စပရလီကျွန်းစုအနီးအမေရိကန်ဖြတ်သန်းမော်တစ်စင်းခုံပေါင်းတာဟာတောင်တရုတ်ပင်လယ်ပြင်တွင်ရေချောင်းသွားလာမှုဆိုင်ရာအခွင့်အရေးနဲ့လွတ်လပ်ခွင့်ကိုခိုင်ခိုင်မာမာပြသလိုက်ခြင်းဖြစ်တယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။တရုတ်ဗီယက်နမ်နဲ့ထိုင်ဝမ်တို့ရဲ့ကန့်သတ်ချက်တွေကိုလက်မခံကြောင်းပြသတဲ့အနေနဲ့ USS Bamphol ဖြတ်သန်းမော်ဟာနိုင်ငံတကာဥပဒေနဲ့အညီစနေနေ့ကလွတ်လပ်စွာဖြတ်သန်းခုံပေါင်းခဲ့ကြောင်းအမေရိကန်အမတ်ခွန်ရေတပ်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာအာရှနိုင်ငံတော်တော်များများကပိုင်ဆိုင်ကြောင်းကြေညာထားတဲ့နယ်မြေတွေဟာတစ်ခုနဲ့တစ်ခုညီစွန်းနေကြပါတယ်။တရုတ်နိုင်ငံကတော့သင်္ဘောတွေဖြတ်သန်းသွားလာတာကိုတားမြစ်မထားကြောင်းပြောဆိုခဲ့ပေမဲ့အမေရိကန်ကလွတ်လပ်စွာသွားလာခွင့်ရှိကြောင်းကြေညာပြောဆိုပြီးပြဿနာဖြစ်အောင်ဖန်တီးနေတယ်လို့စွပ်စွဲလိုက်ပါတယ်။ကုန်ပစ္စည်းတန်းထောင်ကြီးတယ်ယူပို့ဆောင်တဲ့ခေတ်သစ်ကူးတန်းရောင်းဝယ်ရေးလုပ်ငန်းမှာလွတ်လပ်စွာရေချောင်းသွားလာခွင့်ဟာမရှိမဖြစ်လိုအပ်ကြောင်းအမေရိကန်ကပြောဆိုထားပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်သီရိလင်္ကာနိုင်ငံလွှတ်တော်မှာသမရအသည့်ရွေးချယ်တဲ့လုပ်ငန်းစဉ်ကိုဇူလိုင်လ16ရက်စနေနေ့မှာစတင်လိုက်ပါပြီ။နိုင်ငံရေးအစိုးရဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူသမရရုံးနယ်အင်နော်ကိုတင်ပိုက်ခဲ့တဲ့အတွက်စင်ကာပူနိုင်ငံကိုထွက်ပြေးပုန်းရှောင်ခဲ့တဲ့သမရဟောင်းဂိုတာဘာယာရာဂျာပတ်စကာရဲ့ဇူလိုင်14ရက်နှုတ်ထွက်စာကိုလက်ခံကြောင်းလွှတ်တော်မှာတောက်ကြံနေကကြေညာပါတယ်။စနေနေ့မှာတော့လွှတ်တော်အတွင်းမှုချုပ်ဒမီကာဒန်စနာရီကေကလစ်လက်တဲ့သမရနေရာအတွက်လွှတ်တော်ခေါ်ယူရတာဖြစ်ကြောင်းပြောပါတယ်။
ගරු මන්ත්‍රීවරුනි 1981
තමර යාලු ලිලත් තෝ අපි ලොට්ටෝ ලේ ဖြတ်သိမ်းမထားဘူးဆိုရင် 1981 තමර ရွေးကောက်ပွဲဥပဒေအရ ලිලත් နေတဲ့ තමර යාලු အတွက်3ရက်အတွင်းලොට්ටෝ ခေါ်ယူရမှာဖြစ်ကြောင်းပြောတော်တာပါ තමර သစ်အတွက်အမြင့်ဆင်းတင်တဲ့မှုကိုအင်ကာနေမှာပြုတ်လုံမှာဖြစ်ပြီးတကယ်လို့ තමර လောင်းကတဦးတည်းပုံမဲ့ဆိုရင်ဗိုလ်တော်ဘူးနေမှာလွှတ်တော်အမတ်တွေမဲပေးရမှာဖြစ်ကြောင်းလည်းပြောပါတယ်။လက်ရှိမှာယာယီသမရဖြစ်တဲ့ဝန်ကြီးချုပ် Ronnie Wickremesinghe ကတောက်ကြနေ့အထိတောက်ကြနေ့ကစံတစ္ဆာချင်းဆိုပြီးတာဝန်ယူထားတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်တာဝန်6ချိန်ထမ်းဆောင်ထားတဲ့သူဟာ Roger Pascal မိသားစုနဲ့မဟာမိတ်ဖြစ်ပြီးလွှတ်တော်မှာတော့သူ့ပါတီရဲ့တဦးတည်းသောလွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်။အတိုက်ခံတဲ့ဘက်ကတော့သမရလောင်းဖြစ် Sergeant Primaster ကိုရွေးချယ်ထားပါတယ်။
မြန်မာနိုင်ငံကောတောင်မြို့တပတ်ကမ်းမှာရှိတဲ့ထိုင်းနိုင်ငံရနောင်းမြို့ကနေတရားမဝင်မြန်မာနိုင်ငံသား15ဦးလိုက်ပါလာတဲ့ကားတစ်စီးဟာမတော်တဆဖြစ်ပွားရာကနေမြန်မာ2ဦးအပါအဝင်3ဦးသေဆုံးခဲ့ပါတယ်။ဇူလိုင်လ15ရက်နေ့ကမြန်မာနိုင်ငံသားတွေကိုတာလီဘန်နဲ့အုပ်ပြီးတဲဆောင်းလာတဲ့ကားဟာချွန်ပွန်းပြည်နယ်အရောက်စစ်စေးရေးဂိတ်ကိုရှောင်ကွင်းမောင်းနေရင်တခြားကုန်တင်ကားနဲ့တိုက်မိပြီးကားမောင်းသူထိုင်းလူမျိုးနဲ့မြန်မာနိုင်ငံသား2ဦးသေဆုံးခဲ့တာဖြစ်ကြောင်းအလုသမာအရေးလှုပ်ရှားသူတွေကပြောပါတယ်။ကျန်ဆက်သူကတော့ဒဏ်ရာတွေရရှိကုန်တဲ့အတွက်ချွန်ဖွန်းပြည်နယ်ကစေယုံတေယုံမှာကုသနေကြရတယ်လို့ဆိုပါတယ်။ယင်းမတော်ဆမှုနဲ့ပတ်သက်ပြီးလူကုန်ကူးရာမှာပဝင်ပတ်သက်နေသူတွေကိုထိုင်းရဲတပ်ဖွဲ့ကစစ်ဆေးဖမ်းဆီးနေတယ်လို့ပြောပါတယ်။အလားတူဖြစ်ရမျိုးတွေဟာထိုင်းနိုင်ငံမှာမကြာခဏဖြစ်ပွားပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေသေဆုံးဒဏ်ရာရတာတွေရှိပေမဲ့ထိုင်းနိုင်ငံအတွင်းကိုဆက်လက်ဝင်ရောက်မှုတွေကတော့ရှိနေကြသေးပါခင်ဗျာ
။အင်းနီချင်းပါကစ္စတန်ကိုကျောင်းမီးသွေးတင်ပို့မှုတွေအားကောင်းလာနေချိန်မှာပဲငွေကြေးအချက်တဲကျုံနေတဲ့အာဖဂန်တာလီဘန်အစိုးရဟာကျောင်းမီးသွေးဈေးကိုသုံးဆတင်လိုက်ပါတယ်။ပြည်ပကနေတိုက်ရိုက်အကူအညီတွေမရဘဲဖြစ်နေတဲ့တာလီဘန်အစိုးရဟာတပ်တူတူးဖော်ရေးလုပ်ငန်းကနေဝင်ငွေရဖို့ကြိုးပမ်းတဲ့အနေနဲ့တလမပြည့်ခင်မှာပဲဈေးတွေထပ်ပြီးတင်လိုက်တာဖြစ်ပါတယ်။အာဖဂန်တပ်တူတွင်တဲ့ရေနံလုပ်ငန်းဆိုင်ဝန်ကြီးဌာနပြောခွင့်ရကတော့ကျောင်းမီးသွေးတံတန်းကိုအမေရိကန်ဒေါ်လာ280အဖြစ်သတ်မှတ်လိုက်ကြောင်း VOA ကိုပြောပါတယ်။ ကျောင်းမီးသွေးတန်တန်းကိုဒေါ်လာ90သတ်မှတ်ရကနေဇူလ28မှာ200တိုးမြင့်လိုက်ပါတယ်အခွန်ကိုလည်း100ရာခိုင်နှုန်းတိုးလိုက်တာလည်းဖြစ်ပါတယ
်ဆူဒန်နိုင်ငံအရှိတောင်ပိုင်းဘလူးနိုင်းပြည်နယ်ကမြို့နှမြို့မှာလူသေးဆုံးဒဏ်ရာမှုတွေရှိကြတဲ့လူမျိုးစုပြိပခါတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်အာဏာပိုင်တွေကညံ့မထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်အီသီယိုးပီးယားနိုင်ငံနဲ့နှမိတ်နဲ့ကက်လျက်ရှိတဲ့အဲ့ဒီဒေသမှာလူမျိုးစုပြိပခါတွေရက်အတော်ကြာဖြစ်ပွားခဲ့ရာလူ32ဦးသေဆုံးပြီး39ဦးဒဏ်ရာရှိခဲ့ပါတယ်လယ်သမားအူအသက်ခံခဲ့ရပြီးနောက်အာဏာပိုင်တွေကဖမ်းဆီးမှုတွေနဲ့အခြေအနေတွေကိုမထိန်းသိမ်းနိုင်ခင်မှာပဲအဓိကယုံတွေဟာဗိုလ်ရုံးတွေကတခြားမျိုးတွေကိုတော်တော်များများပြန့်နိုင်ခဲ့ကြောင်းပြည်내အစိုးရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်အရဆိုင်ကန်း16ခန်းဖျက်ဆီးခံရကြောင်းနဲ့ရိုဆာရီနဲ့ဓမာစင်မျိုးတွေမှာညာမထွက်ရအမိန့်ထုတ်ပြန်ထားကြောင်းလည်းပါရှိပါတယ်။2020ပြည့်နှစ်ကလက်နက်ကင်သဘုံအဖွဲ့တချို့နဲ့တနင်္ဂနွေလုံးငြိမ်းချမ်းရေးသဘောတူညီချက်တွေရရှိခဲ့ပေမဲ့အဲ့ဒီနောက်ပိုင်းဒါဖောဒေသနဲ့အရှိဘက်ကမ်းခြေတွေအပါအဝင်ဆူဒန်နိုင်ငံကနေရာအတော်များများမှာအကြမ်းဖက်မှုတွေပြိပကတွေဟာကြိုးကြားကြိုးကြားဖြစ်ပွားခဲ့ပါတယ်ခင်ဗျာဒါပေမဲ့လည်းဘလူးနိုင်းပြည်နယ်နဲ့တောင်ကော်ဒိုဘန်ဒေသတွေမှာအခြေပြုတဲ့အင်အားကြီးဆူဒန်ပြည်သူလွတ်မြောက်ရေးအဖွဲ့ကတော့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ခြင်းမရှိပါဘူးခင်ဗျာ ဒီကနေ့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးတာပါVOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်နဲ့သတင်းစုစည်းတင်ပြချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးအနေနဲ့မြန်မာနိုင်ငံအပါအဝင်ကဘာတလွားကလက်နက်ကင်ပြိပကတွေမှာကလေးတငယ်တွေထိခိုက်သေးခြင်းမှုတွေနဲ့မြေစာပင်ဖြစ်နေကြရဆဲဖြစ်ကြောင်းကုလသမဂ္ဂအစီရင်ခံစာတစ်ကဖော်ပြလိုက်ပါတယ်။ကလေးငယ်တွေနဲ့လက်နက်ကင်ပြိပကဆိုင်ရာကုလသမဂ္ဂရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့ကျွန်တော်ခမောင်စိုးမင်းကပြောပြပါမယ်
။ပြီးခဲ့တဲ့2021ခုနှစ်ကတိုးတက်မှုတချို့ရှိခဲ့ပေမဲ့ကလေးတငယ်တွေဟာလူသားတွေဖန်တီးတဲ့ပြိပခါတွေရဲ့စိုးကျိုးတွေကိုဆက်လက်ပြီးခံစားနေကြရသေးတယ်လို့ကလေးတငယ်များနဲ့လက်နက်ကင်ပြိပခါများဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကပြောပါတယ်။ဇူလိုင်လ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂမှာပြုလုပ်တဲ့ကလေးတငယ်များနဲ့လက်နက်ကင်ပြိပက CAAC နှစ်ပတ်လည်းနောက်ဆုံးအစီရင်ခံစာကိုတင်သွင်းစဉ်မှာသတင်းတောက်တွေကိုပြောလိုက်တာပ
ါ Grave violations against children are intrinsically linked
ကဘာတဝံပြိပကတွေပြန့်နှံ့မှုနဲ့ကလေးငယ်တွေအပေါ်မှာပြင်းထန်တဲ့အခွင့်အရေးချိုးဖောက်မှုတွေဟာသီးသီးသာသာဆက်ဆက်နေပါတယ်လက်နက်ကင်ပြိပကတွေဟာအားနွယ်သူတွေအပေါ်မှာစိုးစိုးဝါးဝါးထိခိုက်စေသလိုကလေးတွေအပေါ်မှာလည်းသီးသီးသာသာထိခိုက်ပါတယ်
မြန်မာနိုင်ငံမှာလည်း2021ခုနှစ်ကအသက်12နှစ်အရွယ်အထိငယ်ရွယ်သူတွေအပါအဝင်ကလေး280ကိုစစ်တပ်နဲ့လက်နက်ကင်ဖွဲ့စည်းတွေကအသုံးချခဲ့ကြောင်းဖော်ပြထားပါတယ်။ကဘာတလွားမှာပြိပကတွေအတွေ့သေဆုံးတဲ့ကလေးငယ်40ရာခိုင်နှုန်းနီးပါးဟာစစ်ပွဲကကြံခဲ့တဲ့မြေမြုပ်မှိုင်းပုံးနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေကြောင့်ဖြစ်ကြောင်းလည်းအစီရင်ခံစာကဖော်ပြထားပါတယ်။ကလေးငယ်တွေအပေါ်အခွင့်အရေးချိုးဖောက်မှုတွေဟာအစွန်းရောက်အဖွဲ့အစည်းတွေလှုပ်ရှားနေတဲ့နိုင်ငံတွေမှာပိုပြီးဆိုးတယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ
် Such as Boko Haram and the splinter group
Boko Haram နဲ့အုပ်စုကွဲတွေအနောက်အာဖရိကအခြေစား IS အဖွဲ့တို့လိုအင်မတန်မှာအစွန်းရောက်တဲ့အုပ်စုတွေလှုပ်ရှားတဲ့နိုင်ငံတွေမှာအရင်တုန်းကစုစုစည်းစည်းမရှိခဲ့ကြပေမဲ့အခုအခါပိုပြီးတော့စုစည်းမိလာနေကြပြီးမိန်းကလေးတွေအပေါ်ပြစ်မှတ်ထားတာတွေရှိလာပါတယ်မင်းကလေးတွေကိုပြန်ပေးဆွဲဖို့ပြစ်မှတ်ထားတာအတ္တမပြုချင်းဖို့နဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်ဖို့ပြစ်မှတ်ထားတာတွေလည်းရှိလာပါတယ
်အစီရင်ခံစာထဲမှာယူကရိန်းအာဖဂန်နစ္စတန်ဆိုမာလီအပါအဝင်နိုင်ငံအတော်များများကကလေးတငယ်တွေရဲ့အခြေအနေတွေကိုလေ့လာစုံစမ်းပြီးအချက်အလက်တွေနဲ့တင်ပြထားပါတယ်ဒါအပြင်ကလေးတငယ်တွေအပေါ်အကြမ်းဖက်ချိုးဖောက်မှုတွေဟာနေ့စဉ်ပြန်မြ65ခုရှိပြီးစုစုပေါင်းအပြင်းထန်ချိုးပေါက်ခံရမှုတွေဟာ24000နီးပါးရှိတယ်လို့မိမောင်းထုတ်ပြထားပါတယ်။ကဘာတဝမ်းဖြစ်ပွားတဲ့ကိုဗစ်ကာယောဂါကြောင့်စားသင်ကျောင်းတွေနဲ့ဆေးရုံတွေကိုတိုက်ခိုက်မှုတွေပုံမှန်များပြားလာပါတယ်။ဒါအပြင်ကလေးတငယ်ပေါင်း28000ကျော်ဟာလည်းပြိပကတွေထဲမှာပါဝင်တဲ့အဖွဲ့အစည်းတွေမှာပတ်သက်နေကြတယ်လို့စွပ်စွဲခံကြရပြီးလိမ်ပိုင်းဆိုင်ရာအပါအဝင်အကြမ်းဖက်ခံနေကြရတယ်လို့လည်းအစီရင်ခံစာမှာပါရှိပါတယ်။ မြန်မာနိုင်ငံမှာတော့မိန်းကလေး69ယောက်အပါအဝင်ကလေးငယ်462ယောက်အပေါ်လူအခွင့်အရေးချိုးဖောက်မှုပေါင်း903ခုရှိကြောင်းလည်းအစိုးရကစားမှဖော်ပြထားပါတယ်ခင်ဗျာ
ကလေးငယ်တွေနဲ့ပတ်သက်တဲ့အကြောင်းကုလသမဂ္ဂထုတ်ပြန်ချက်ကြားရတာပါထိုင်းနယ်ကစားကသတင်းကိုပြောပြပါဦးမယ်ထိုင်းနိုင်ငံနယ်ကိုတရားမဝင်ဝင်ရောက်တာခိုင်လုံတဲ့အထောက်အထားမပြနိုင်နိုင်တာတွေကြောင့်လူကုန်ကူးခံရသူတွေအပါအဝင်မြန်မာနိုင်ငံသား160ကျော်ကိုထိုင်းအာဏာပိုင်တွေကဇူလိုင်လ16ရက်နေ့မှာရနောင်းကော်တောင်နယ်ဇက်ကနေတဆင့်ပြန်ပို့လိုက်ပါတယ်အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတောင်ပိုင်းကအချုပ်ခန်းနေအကျဉ်းထောင်နေမှာအကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ကြခံပြီးတဲ့မြန်မာရှေ့ပြောင်းလူသမားအမျိုးသမီးတွေအပါအဝင်168ဦးကိုနေရပြန်ပို့ခဲ့ပါတယ်။ရနောင်းမြို့ကနေဆက်လီတွေနဲ့ကော့တောင်းမြို့ကိုပြန်လည်ပို့ဆောင်ပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လနဲ့ဇူလိုင်လလယ်အထိထိုင်းအချုပ်ခန်းတွေကနေကော့တောင်းဘက်ချမ်းကိုပြန်လည်ပို့ဆောင်ခဲ့တဲ့မြန်မာရှေ့ပြောင်းလူသမား1000နီးပါးအထိရှိလာပြီးဆိုပြီးကော့တောင်းမြို့ရှေ့ပြောင်းလူသမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်။အားလုံး160ကျော်ပါလေ။မြို့သမီးရောမြို့သားရောဆိုရင်အာကျွန်တော်တို့ဒီပြည်မှာလက်ရှိဟိုကတာဝန်ရှိတဲ့လူတွေကပေါ့နော်ဟိုဘက်လုံမတန်ရာရှိရဲ့ဝင်တဲ့ဆက်ကျွန်တော်တို့ဒီချုပ်ခန်းထဲမှာအကြောင်းမျိုးမျိုးဖန်ခံရတဲ့အလုပ်မားတွေတိုင်းပို့လာတာဖြစ်တယ်ခင်ဗျာ160ကျော်ကြာပြ30နဲ့2ယောက်အလောက်ရှိမယ်ဆိုရင်အခုပြန်လာတဲ့အချိန်မှာတော့အလုပ်1000ဝန်းကျင်လောက်တော့ရှိနေပြီခင်ဗျာအကျွန်ဂျူလိုင်ရေပေါ့ဒီဂျူလိုင်အခုမှလောက်တဝဲပဲရှိသေးဆိုတော့လေပြန်ရောက်လာပြီးပြီးတာနဲ့ကိုတောင်းဒေတာခန့်ဆိုရင်ကျွန်တော်စေတူတာပြီးသားလူတွေတခါလဲဆော်လို့ရတယ်စေတူတဲ့လူဆိုကျွန်တော်တို့ဟုတ်ပါတော့နော်အဲဒီ quality စတောင်း9ရေးစောက်နေရပါမို့လေ
အခုဆိုရင်ထိုင်းနိုင်ငံဘက်ချမ်းကအချုပ်တွေထဲမှာလဲလွတ်ရစေပြီးသားမြန်မာနိုင်ငံသားတွေအများကြီးရှိနေတာကြောင့်အချုပ်မဆက်နာတွေဖြစ်နေတယ်လို့လဲဆိုပါတယ
်ချုပ်ထဲမှာလဲအခုဒီတစ်ခေါက်လာပြီးတော့မှဟောကျွန်တော်တို့ဒီရနောက်ချုပ်မှဆိုရင်တော့အရင်က40တားမနေရဘူး100ကျော်လောက်ထားတယ်အလုံးပေါင်းဆိုရင်တော့တစ်ခေါက်တစ်ခေါက်ဆိုရင်တော့ဟောပါဘောမပုတ်ခင်ချိန်ကြီးဆိုရင်100နဲ့1000ကျောင်းမှာမြင်းနဲ့ရှိနေတယ်ခင်ဗျာဒီကျွန်မညပန်းခိုင်တဲ့အုပ်စုကလေ
အခုလိုမျိုးပြည်နှင်းနှံပေးခံရတဲ့အလုပ်သမားတွေကနိုင်ငံကူးစာအုပ်ရှိသူတွေဟာထိုင်းနိုင်ငံထဲကိုနောက်ထပ်အနည်းဆုံး6လကနေ2နှစ်ထိပြန်ဝင်ခွင့်မရဘူးလို့လဲဆိုပါတယ်အခုလိုမျိုးဖမ်းပြီးတော့ပြန်ပို့ခံရသူတွေကအများစုကတော့နေရမပြောင်းရင်ကြပါဘူးတချို့ကအိမ်ပေါင်ချံပေါင်မိလာကြတာဖြစ်ပြီးထိုင်းနိုင်ငံထဲမှာအလုပ်လုပ်ကင်ဖို့အတွက်လာရောက်ကြသူတွေဖြစ်ပါတယ်အခုလိုမျိုးဖမ်းဆီးပြီးပြန်ပို့ခံရတာတွေရှိနေတဲ့ကြားကပဲအလုတ်ကန်အခွင့်အလမ်းကိုရှာနေကြတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံထဲကိုနေစဉ်သွားရောက်နေစေဖြစ်ပြီးယာနဲ့ချီရှိတဲ့မြန်မာတွေဟာအစုလိုက်အပြုံလိုက်နေစဉ်ဖမ်းဆီးခံရစေဖြစ်ပါတယ်ရှင်
ထိုင်းရောက်မြန်မာတွေအကြောင်းကြားသိရတာဖြစ်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့အပတ်စဉ်တင်ဆက်နေကြဒို့အတန်အစီအစဉ်ကိုတင်ဆက်ပေးပါမယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးကျဆင်းငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတွေတက်လာတာကိုစူးစီးတင်ပြထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
အဓိကတော့ခြေကထားတဲ့ကုန်စည်ကတနေ့တခြားအဓိကမြင့်လာရယ်ပေါ့နော်ကဲမြင့်လာရယ်တော်တော်မြင့်လာရယ်ဒီနေ့အိမ်မှာတရာထဲဝင်နေတာနောက်နေ့ကျလို့ရှိရင်အဲ့တရာထက်မကောက်တက်သွားအနေထားမျိုးဖြစ်နေတယ်ဒါပေမဲ့သားစားကြတော့တိုးလာလားဆိုမတိုးလားဒီတိုင်းအချိန်တိုင်းပဲအဲ့တော့ဝင်ဝင်ထွက်ဝင်ရမမရဘူးဖြစ်နေ
သမီးရောက်သွားလို့နားဒီလိုပဲအလောမမှန်လားဒီကုန်တင်းတော့နေရာကြည့်သွားတော့သမီးသွားလို့အမှန်တော့ပြည်လာပြီပြောအလောမသိရင်ခွက်လေးခွက်မိုးလေးရောက်သွားတော့ဘေးကမှကနုံရပူလာကနဖော်လေးပြုံရပူလာပြီးလည်းအဲ့လိုမျိုးတွေကြော့သားကြီးရကိုကအိမ်ငားနေတယ်ဆိုတော့ကိုချိုးတယ်အိမ်ငားကလည်းတူရတယ်သားကလည်းပူသွားအဲ့လိုမျိုးကမိမလေးကတော့ပြန်မနေနိုင်ဆယ်တန်းမနေနိုင်တော့ဘူး
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကက်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းငွေကြေးဖောင်းပွားပြီးကုန်စည်နှုန်းတွေတက်လာပါတယ်ဒါအပြင်စစ်တပ်ရဲ့စီးပွားရေးမူဝါဒအပေါ်အယုံအကြည်မရှိတာကြောင့်လုံခြုံရေးနဲ့လုံခြုံမှုမရှိတဲ့စီးပွားရေးဟာကျဆင်းခဲ့ရပါပြီ။ဒီအခြေအနေကတန်ပေါင်းများစွာသောလူတွေရဲ့ဘဝကိုဆူဆူဝါဝါတက်ရောက်နေပါတယ်။ဒီဆောင်မကိုဂျိုးတန်ရဲ့မိဖက်မီဒီယာဖြစ်တဲ့တန်လွင်တိုင်းရဲ့သတင်းတောက်တွေကရေးသားချပြီးတော့မြက်သက်စင်ကတင်ဆက်ချပါတယ
်။နိုင်ငံတော်ဤဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတော်ဟာတော်တော်ကာကွယ်ရေးစီချုပ်ထံသို့ကျွဲ့အပ်တာဝန်ပေးလိုက်သည
်အာဏာသိမ်းစစ်တပ်ဟာနိုင်ငံတော်အာဏာကိုလက်နက်အားကိုနဲ့မတရားသိမ်းယူခဲ့တာအခုဆိုရင်အချိန်တစ်နှစ်ခွဲထဲကိုရောက်ရှိနေပြီဖြစ်ပါတယ် အထူးကာလအတွင်းတိုင်းပြည်ဟာပြည်ပခါတွေမလုံခြုံမှုတွေကြားမှာအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမလည်ပတ်နိုင်သေးပဲဝယုံသုံးကားဖြစ်နေသေးပါ။အာဏာသိမ်းတာရဲ့တည်တာတဲ့အကျိုးဆက်ကတော့စီးပွားရေးဟာယုံကြည်မှုနဲ့ဆိုင်တဲ့အကြောင်းပြချက်တချို့ကြောင့်ဒလိကောက်ကွေထိုးစင်သွားခဲ့ပါတယ်။စစ်တပ်ကလည်းနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးပြဿနာကြီးကိုကင်တွယ်ဖြေရှင်းနိုင်ဖို့မပေါ်ပါဘူး။ဥပမာပြရရင်တော့မနှစ်တုန်းကအာဏာသိမ်းခေါင်းဆောင်မင်းအောင်လှိုင်ဟာလူသူကင်းမဲ့တဲ့မြို့တော်နေပြည်တော်ကိုမြေအောက်ရထားတွေလျှက်စစ်ဘတ်ကားတွေနဲ့ Green City အဖြစ်ဖော်ဆောင်မယ်လို့ဆွေးနွေးတဲ့အပေါ်မှာအကြီးအကျယ်လှောင်ပြောင်ခံခဲ့ရပါတယ်။စစ်တပ်ကတော့စီးပွားရေးပြန်အရှင်ရလာဖို့မြမစီးပွားရေးပြန်လည်ထူထောင်ရေးစီမံကိန်းမူကြမ်းကိုရေးဆွဲခဲ့ပါတယ်။ဒါပေမဲ့လည်းရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုမရတာလုံခြုံရေးနဲ့လုံခြုံမှုမရှိတာဗန်လုပ်ငန်းအကျက်တဲတွေနဲ့ကျက်ငွေတန်ဖိုးကျဆင်းနေတဲ့ကြားမှာထင်သလောက်အောင်မြင်နိုင်မှာမဟုတ်ဘူးလို့လိလာသုံးသက်သူတွေကဆိုပါတယ်ကပ္ပံရဲ့အဆိုအရ 2020-2021 ဘဏ္ဍာနှစ်မှာမြမစီးပွားရေး18ရာခိုင်နှုန်းကျုပ်သွားတယ်လို့ဆိုထားပါတယ်လက်တွေ့မှာလည်းမြမပြည်သူတွေဟာစစ်တပ်အာဏာသိမ်းမှုကြောင့်စီးပွားရေးကျက်တဲလာကြပြီးအခြေအနေဒီချက်ဆိုးလာမှာကိုစိုးရိမ်ပူပန်နေပါတယ်မိသားစုဝင်9ယောက်ရှိတဲ့မွန်ပြည်နယ်ပေါင်မြို့ကအခြေခံလူဒန်းစားပြည်သူတို့ကတော့အာဏာသိမ်းပြီး3လကြာမှာအကျက်တဲတွေနဲ့ရင်ဆိုင်လာရတာပါ။အဲ့ဒီအချိန်မှာကိုဗစ်တတိယလှိုင်းကြုံရတာကြောင့်ပိုပြီးအခြေအနေဆိုးဝါးလာခဲ့ပါတယ်။လက်ရှိအချိန်မှာပုံမှန်အလုပ်မရှိတဲ့အတွက်နေ့စဉ်အလုပ်ကြံစတဲ့ကြုံရကြပန်းအလုပ်လုပ်ပြီးဝင်ငွေ2000ရဖို့တောင်ခက်ခက်ခဲခဲရှာဖွေနေရတယ်လို့ဆိုပါတယ်
။ခမင်းကစားဖို့နားဒီလိုပဲလောကမမှန်တာဒီကုန်ကြီးလုံးတွေကကြီးသွားတယ်ခမင်းစားဖို့တော့အမှန်တာတဲ့အဲ့လိုတို့ပြော။အလုပ်မရှိရင်ခွန်လေးခွန်မိုးလေးရအောင်စားလို့ဘေးရမှာကစားရကူတာကနေခွန်လေးကူရကူဒီရကူနဲ့အဲ့လိုမျိုးလေးပဲကြော့စားပြီးရတာ။ကိုကအိမ်ငါနေတယ်ဆိုတော့ပူချိုးတယ်အိမ်ငါကလည်းပူရတယ်စားဖို့လည်းပူရအဲ့လိုမျိုးကဒီမလေးတို့ကြားမပြန်မနေနိုင်ဘူး။ဆယ်တန်းမနေနိုင်တော့ဘူး။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့မြန်မာငွေကြေးတံမိုးကျဆင်းပြီးငွေကြေးဖောင်းပွားလာပြီးနောက်ကုန်စည်နှုန်းအစမတန်မြင့်တက်လာတဲ့ဒဏ်ကိုပြည်သူတွေခါးစည်းခံနေရတာပါ။အဲ့ဒီထဲမှာတော့အခြေခံစားသောက်ကုန်ဖြစ်တဲ့ဆန်ဆိုရင်တအိတ်ကို3,000ခွဲကနေ6,000လောက်ထိဈေးနှုန်းကြီးမြင့်လာပါတယ်။ရလက်ကတော့ပြည်သူတွေဟာတစ်နှစ်တာမိသားစုဝန်ရေးဖြည့်ရှင်ဖို့မနည်းယုံကန်နေရတာပါ။ဝင်ငွေနဲ့ထုတ်ငွေမမျှတာကြောင့်မိသားစုစားဝတ်နေရေးဖြည့်ရှင်ဖို့နေ့စဉ်ပူပန်နေရတယ်လို့မော်လမြိုင်ကကျောင်းဆရာမထူကပြောပါတယ်
။အဓိကကတော့အခြေခံစားသောက်ကုန်စီကတစ်နှစ်တခြားအဓိကမြင့်လာရယ်ပေါ့နော်။တက်မြင့်လာရယ်တော်တော်မြင့်လာရယ်ဒီနေ့အမှ100တဲ့ဝင်နေတော့နောက်နေ့ကျလို့ရှိရင်အဲ့100ထက်မကအောင်တက်သွားတဲ့အနေအထားမျိုးကြီးဖြစ်နေပါ့။ဒါပေမဲ့လားစားကြတော့တိုးလာလားဆိုတော့မတိုးလာဘူး။ဒီတိုင်းရဲ့ခြေတိုင်းပဲ။အဲ့တော့ဝင်ငွေထုတ်ငွေရမမြအောင်ဖြစ်နေ။အခုလိုမျိုးအခြေခံလူရန်းစားရဲ့အတွက်ကဒီလိုဈေးတွေကလည်းတက်လာရဲ့အတွက်ဒီတိုင်းရင်ပူနေရတဲ့ကာလလိုပဲပြောရတော့မှာပေါ့။ဒီနေ့ဒီနေ့ကုန်ကြဈေးတရားလည်းပို့ပို့ပြီးတော့များလာတယ်။များလာရင်ဝင်ငွေတိုးလာလားဆိုတော့လည်းမတိုးလာဘူး။စားဖို့တော့အားမှလည်းမနေချွေတာနေရတယ
်။တစ်ဖက်မှာလည်းအလုတ်ကင်ဖန်တီးပေးနိုင်တဲ့ဆောက်လုပ်ရေးခီးသွွားလုပ်ငန်းနဲ့အထည်ချုပ်လုပ်ငန်းတွေကအခက်ခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့အစည်း ILO ကဆိုထားပါဗျ။2021ခုနှစ်ဖေဖော်ဝါရီကနေ2022ခုနှစ်ဇန်နဝါရီလအထိအထည်ချုပ်ဆက်ယုံ64ယုံကအပြီးပိတ်သိမ်းတာနဲ့ပိတ်သိမ်းဖို့ပြင်ဆင်နေသလို140လောက်ကယာယီပိတ်ထားပြီးဆက်ယုံ80လောက်ကဝန်ထမ်းတွေလျှော့ချခဲ့ပါတယ်။2021ခုနှစ်အတွင်းမှာအလုတ်ကင်ဆုံးရှုံးမှုနှုန်းကအလုတ်သမားအလုံးရဲ့800ကိုင်းနှုန်းဖြစ်ပြီးဒီပမာဏဟာအလုတ်နေရာ 1.6 တန်းနဲ့ညီမျှပါတယ်။နိုင်ငံတွင်းမှာဆက်ဆောင်တွေများလာသလိုလူများစွာကစင်းရဲတဲ့စင်းရဲလာကြပါတယ
်ဖြစ်နေတာအမှဖြစ်နေတာလင်းနေနဲ့ဖြစ်နေတာလို့ငါတို့
နိုင်ငံတွင်းဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရသူတွေကလည်းတသန်းကျော်ရှိနေပြီးထက်ဝက်လောက်ကနေအိမ်တွေဆုံးရှုံးထားရတယ်လို့ UN OCHA ရဲ့ထုတ်ပြန်တဲ့စာရင်းတွေကသိရပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်း UNDP ရဲ့ခန့်မှန်းချက်အရ2022အစောပိုင်းချိန်ကစပြီးမြန်မာနိုင်ငံလူဦးရေရဲ့ထက်ဝက်ဖြစ်တဲ့လူဦးရေရဲ့25သန်းခန့်ဟာစီးရဲငတ်မမှုပေးနဲ့ကြုံရနိုင်ကြောင်းသိရပါတယ်။စီးပွားရေးလုပ်ငန်းတွေဘက်ကကြည့်ရင်လဲစစ်တပ်အာဏာသိမ်းပြီးနောက်မြန်မာငွေတန်ဖိုးကျဆင်းလာတာ၊တွင်းအားစုကွန်ပစ္စည်းတွေဈေးနှုန်းအဆမတန်မြင့်တက်လာတာ၊လျှက်စစ်မီမမှန်တာကြောင့်လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်ကြုံနေရတာပါ။လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့ပတ်သက်လို့မော်လမြိုင်ကစီးပွားရေးလိလာသုံးသက်သူတဦးကလည်းဒုတ်တန်ကိုအခုလိုပဲပြောပါတယ်
။ဒီကောကလည်းအော်ဟိုအခက်အခဲအကျက်တွေညုံရတယ်ဝေလွားတို့ဘာတို့ကလည်းနေတယ်နိုင်ငံတော်ကမှအဲ့ဒီအဲ့ဒီတွင်းအစုပိုင်းကဒီဒါတက်လာလဲအဲ့လိုမျိုးပေါ့နော်အ အဲဒီလိုအပ်တဲ့မီးရို့အဲနှချောက်ကုန်ညာနေရတဲ့ဒေါ်လာစီးတဲ့လိုလိုက်တက်တာတို့အဲမျိုးမျိုးပေါ့ဗျာကွအဲ့ဒါကြီးတော့ဟိုလုပ်ငန်းတွေကနောက်ပိုင်းလေပတ်ဖို့ဟိုခက်ခဲဖြစ်တယ်တချို့လည်းတားကြီးမတောင်းနိုင်တဲ့လူကြတော့လည်းဟိုနားပြီလည်းနားလုပ်ငန်းပြောင်းရင်လည်းပြောင်းမယ်ပြီးတော့စွိုင်းကြီးကတန့်သွားမှာပေါ့ဗျာအတော့ဟိုညင်ကြသွားပြီးတော့လေညင်ကြပြီးတန့်သွားတဲ့ပုံစံမျိုးတော့မြင်တယ်ဗျ
ဒီနှစ်ဧပြီလတုန်းကလည်းစစ်ကောင်စီကကုမ္ပဏီတွေနဲ့စီးပွားရေးစနစ်တစ်ခုလုံးကိုဒုက္ခရောက်စေခဲ့တဲ့ညွှန်ကြားချက်တစ်ခုကိုထုတ်ခဲ့ပါတယ်။ဘဏ်တွေနဲ့နိုင်ငံသားငွေကြေးကိုကန်ဆောင်သူတွေကိုစက်ငွေလဲခိုင်းခဲ့တာပါ။နောက်ပိုင်းမှာဒီမူဝါဒနဲ့ပတ်သက်လို့ကင်းလွတ်ခွင့်တချို့ကိုပြန်ပြင်ဆင်ခဲ့ပေမဲ့ရင်းနှီးမြှုပ်နှံသူတွေကတော့စီးပွားရေးရပ်ဝန်တစ်ခုလုံးပေါ်အယုံကြည်မဲ့ခဲ့ပြီးဖြစ်ပါတယ်။မြင်သာတဲ့ဥပမာပြရရင်တော့အနာမသိခင်နိုင်ငံပြုပြင်ပြောင်းလဲရေးလုပ်နေတဲ့နှစ်တွေတုန်းကတိတိတသာတိုးတက်ခဲ့တဲ့ခီးသွွားကဏ္ဍကိုပြရမှာပါစစ်ကောင်စီကအခုခီးသွွားလုပ်ငန်းကိုပြန်လည်ဖွင့်လှစ်ဖို့ကြေညာခဲ့ပေမဲ့လုံခြုံရေးစိုးရိမ်ရတာနဲ့ပြည်သူတွေကိုနေ့စဉ်အကြမ်းဖက်နေတဲ့စစ်တပ်ရှိတဲ့နိုင်ငံကိုလက်လဲဖို့ကျင့်ဝတ်ပိုင်းစိတ်မချရတာတွေကြောင့်ခီးသွွားရေးတွက်ကနည်းနေအောင်မှပဲလို့လိလာသူတွေကသုံးသပ်ပါတယ်မော်လမြိုင်ကလုပ်ငန်းရှင်တဦးကတော့အခုချိန်မှာလုပ်ငန်းကဏ္ဍတစ်ခုစီတိုင်းကလုပ်ငန်းတိုင်းရှင်သန်ဖို့ရုန်းကန်နေရတယ်လို့ဆိုပါတယ်
။တို့အဖက်ဖက်ကြည့်လိုက်တာတို့ရဲ့ပတ်ဝန်းကျင်လုပ်ငန်းရှင်တွေရောပေါ့နော်ပတ်ဝန်းကျင်တကယ်တမ်းအပေါင်းအသင်းတွေရဲ့လုပ်ငန်းတွေရောအခုလက်ရှိကြုံနေရတဲ့ဈေးရောင်းသူတွေရောပေါ့လေ။ရောင်းသူတွေဈေးရောင်းတဲ့သူတွေရောအကုန်လုံးက3ပုံ2ပုံလောက်လောက်ကတော့ကျုပ်ပါလေ။ဟိုပါပဲဖြစ်ပေါ့ပဲလုပ်ငန်းပဲဖြစ်ပေါ့နော်ဟိုတယ်ဆိုလို့ရှိရင်တော့ဟိုထက်ဝက်လောက်ကိုကျုပ်သွားတာပဲဒီကျန်တဲ့လုပ်ငန်းတွေရတယ်သုံးပုံတစ်ပုံလောက်တော့ကျုပ်သွားတာပဲဝန်ထမ်းတွေချော့ချရတာတို့လုပ်ငန်းကိုဟိုချော့ချရတာတို့ဒါလိုတော့ရှိတာပဲပေါ့လေ
အမည်မဖော်လို့တယ်စီးပွားရေးပညာရှင်တဦးကတော့လက်ရှိနိုင်ငံစီးပွားရေးကိုကြည့်ပြီးနောက်နာကက်စီးပွားရေးပေါ်အခုလိုပဲမှတ်ချက်ပြုပါတယ
်စီးပွားရေးကိစ္စနိုင်ငံရေးပေါ်မှာလည်းပဲကြည့်တာပေါ့နော်အခုကဟိုကနောက်လေပဲပြည်တဲ့အတိုင်းနဲ့တိုင်းပြည်မှာအနေသက်မှုတွေကတော်တော်များနေတယ်။အနေသက်မှုတွေများတဲ့အတွက်ကြောင့်မလို့စီးပွားရေးလုပ်ငန်းတွေတဲ့ပြည်ပြည်နည်းနဲ့မှမကောင်းနိုင်ဘူး။အဲ့တော့နိုင်ငံရေးကအများသက်ခံနိုင်တဲ့အဖြစ်တစ်ခုကိုရအောင်မရှာနိုင်ကြဘူးဆိုလို့ရှိရင်တော့တိုင်းပြည်အခြေအနေကတိတဲ့ဆိုးသွားဖို့လည်းရှိတယ်လို့ဆရာတို့တော့မြင်ပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းရမယ်လို့ဒိုးအတန်အဖွဲ့သားတွေကညွှန်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်အတန်တချို့ကိုပြောင်းလဲထားတယ်လို့နာမည်တွေကိုထည့်သွင်းအသုံးမပြုထားပါဘူး။ဒိုးအတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်ဒိုးအတန် Facebook Seminar, SoundCloud, YouTube, IG တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချိုးလင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation ပြုဝင်တွေကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmesc@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru channel 101ဒါမှမဟုတ် Timecom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။ပထမဆုံးနားဆင်ရမယ့်အပတ်စဉ်ကဏ္ဍကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။ Institution တွေအပြောင်းအလဲကိုလေ့လာတဲ့အခါမှာအဟောင်းကိုပြောင်းပြီးအမျိုးမျိုးရှိတာကိုတွေ့ရပါတယ်။ Institution ဆိုတာဘာလဲ။ပြောင်းပုံဘယ်နှမျိုးရှိပါသလဲ။စာရေးဆရာမတော်ရာအေးလက်နဲ့ဦးတင်မောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
တော်ရရှိမြခင်ဗျာကျွန်တော်တို့ရဲ့အစီအစဉ်မှာပြင်ပကဘာရဲ့အပြောင်းလဲတွေကိုသူတင်တာလေးလာတွေ့ရှိရှိချက်တင်နဲ့ဆက်ဆက်ပြီးတော့တင်ပြနေပါတယ်ဒီပတင်ပြခြင်းတဲ့အကြောင်းအရာကတော့ institution လို့ခေါ်တဲ့အဖွဲ့အစည်းနဲ့ရှင်းထုံးနေဘယ်လိုတဖြည်းဖြည်းပြောင်းလဲသွားကြသလဲဆိုတဲ့သဘောတရားဖြစ်ပါတယ်အဒီလိုတင်ပြပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့ကနေဒါနိုင်ငံ MacMaster Tech တို့ကနိုင်ငံရေးသိပ္ပံဘာသာရပ်ကိုပါဘူဘီကိုစူးစမ်းနေတဲ့စာရေးဆရာမတော်တာအေးလက်ဖြစ်ပါတယ်။ဆိုတော့အေးလက်မင်္ဂလာပါ
။မင်္ဂလာပါဆရာ
။ဟုတ်ကဲ့။အဲကျွန်တော်တို့ဒီနေ့တင်ပြမယ့်အကြောင်းအရာကတော့အဲ့ဒီလို institution တွေတဖြည်းဖြည်းပြောင်းလဲတဲ့သဘောတရားကိုရေးထားတဲ့စာအုပ်ပေါ့နော်။အဲ့ဒီစာအုပ်ရဲ့အဖွဲ့အခန်းအေးလက်ချက်တစ်ခုကိုကျွန်တော်ပြောပါပါ။ရေးသားကြတဲ့ပုံကူကတော့ American နိုင်ငံ Chicago ကNorthwestern တက္ကသိုလ်ကပမာဖာ James Mahoney နဲ့အဲကျွန်တော်တို့ Massachusetts ပြည်နယ် MIT တက္ကသိုလ်ကနိုင်ငံရေးသိပ္ပံပမာဖာ Katrin Thielen တို့နှစ်ယောက်ကတီးဖြတ်သူဖြစ်နေဆောင်ရွက်ကြတဲ့နော်စာအုပ်ရဲ့ပထမအခန်းကိုကျွန်တော်တင်ပြမှာဖြစ်ပါတယ်ဆိုတော့ဆရာမရဲ့ institution ကိုကျွန်တော်တို့ပညာရေးတိမ်မှာဘယ်လိုများနားလည်ကြလဲဒီစကားလုံးကအတော်လေးလည်းဘာသာပြန်ဖို့ဖြစ်တဲ့အတိတ်တွေအများကြီးလည်းပါဝင်နေတဲ့စကားလုံးဖြစ်ပါတယ
်။အာကျမတို့မြန်မာလူတော့တချို့တွေကတော့ institution institution ဆိုပြီးတော့ဒါရိုက်အတန်ဖလဲပြီးတော့ရေးကြတာလည်းရှိရပေါ့ဆရာ။အဲဒါပေမဲ့ဟောနားလည်ရန်တလောက်ကတော့သူကအာဒီ delay ထုံတန်းနေနောက်ပြီးကျင်ထုံးဆိုင်တာပေါ့နော်။အဲဒါလေးအဲစီမင်းစီကန့်နေစားတာလေးနဲ့အဲအုံဖွဲ့စနစ်အဲအုံဖွဲ့ထားပြီးရောဟောတစုံပြည့်ပြုတ်လောက်တာပို့ပြုတ်လို့ဖို့ဖွဲ့ထားတဲ့အဖွဲ့အစည်းဆိုင်ရာကိစ္စရက်တွေလိုပဲဒီလိုဘာသာပြန်လို့ရမယ်ဆရာဟုတ်ကဲ့ပ
ါဟုတ်ကဲ့ဖွဲ့ဖွဲ့စီစီဖြစ်ပြီးတဲ့ကိစ္စတွေအကုန်လုံးပေါ့နော်အဲ့ဒါတွေကအဲတရားဝင်ပြဋ္ဌာန်းတာလည်းဟုတ်ချင်အောင်ပဲတရားမဝင်ပြဋ္ဌာန်းတာလည်းဟုတ်မယ်ဥပမာအဖြစ်အဲမိသားစုစနစ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဒါပညာရှင်တွေက institution ဆိုလို့ပြောကြတာရှိပါတယ်ဆိုတော့တရားဝင်သတ်မှတ်ထားတဲ့ဟာတွေရှိလို့တရားမဝင်လူတွေအကုန်လုံးကလိုက်နာနေကြတဲ့ဟာရှိတယ်ဒါကြောင့်မို့ချုပ်ပြီးပြောရင်တော့အဲ proper season ဖြစ်ပြီးအခွင့်အရေးသဘောပြီးတော့ကျင့်သုံးပိုင်းလို့ပြောလို့ရပါတယ်ဆိုတော့ဒီစာရမ်းမှာပေါ့နော်ပမောက္ခမဟောနေတဲ့ဆရာမတိလည်းတို့ရဲ့စာရမ်းမှာအပြောင်းလဲတယ်ဖြစ်တယ်ပုံစံဘယ်လိုတွေ့ရပါလဲ institution စီပြောင်းနေတဲ့
သူက institution အပြောင်းလဲကိုသူအမြင်သုံးခုဟိုပထမအောင်ဆိုသူမိတ်ဆက်ပေးထားပေါ့နော်အဲပထမအမြင်ကသူဒီသမိုင်းစင်အလာရေသမိုင်းကြောင်းတစ်ချက်ပေါ့နော်ဒီအဖြစ်ပြက်တွေတစ်ချက်မှာဘယ်လိုတွေပြောင်းလဲသွားတယ်လဲဒီ institution တွေကအထူးသဖြင့်ပြင်ပတက်ရောက်မှုတစုံတရာသမိုင်းပြက်တစုံတရာအချို့အုပ်ွက်ပေါ့လေအဲဒါတွေမှာဘယ်လိုပြောင်းလဲသွားတယ်လဲဆိုတဲ့ဥစ္စာကိုသူလေ့လာတဲ့ဘက်ကနေပြီးတော့လဲသူကြည့်လို့ရရဲ့ဆိုတဲ့အကြောင်းပြောပါရစေ။အဲ့အကြောင်းအရာလေးကြောင့်မလို့ဒီအဖွဲ့အစည်းဆိုင်ရာကျင့်သုံးတွေဘယ်လိုပြောင်းလဲသွားတယ်လဲဆိုတာပေါ့နော်။ဒုတိယတစ်ချက်ကတော့ဒီအဖွဲ့အစည်းကိုပြောင်းလဲမှုအတွက်ပေါ့နော်။ဦးဆောင်နေတဲ့သူတွေအတားပေါ့နော်ဒီဇက်ကောင်တွေအဲဇက်ကောင်တွေကနေပြီးတော့သူတို့ရဲ့ဘယ်ဟာ9ချိန်အားသာချက်ရှိမလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့သူတို့ပြောင်းလဲဖို့စူးစမ်းတဲ့အဥ္စာတွေပေါ့နော်။ဟို rational choice ဟိုရဲ့ပုံစံပေါ့လေ။အဲ့ဒီဥ္စာနေရနေပြီးတော့လည်းဒီ institution တွေဘယ်လိုပြောင်းလဲသွားနိုင်ကြလဲဆိုတာဟာနေအမြင်အနေနဲ့သူကြည့်ရပါပါတယ်။တတိယတနည်းအားကြတော့ကျွန်တော်ဒီရေခန့်မြေခန့်အညာပေါ့နော်။ရေခန့်မြေခန့်အညာဒီဒီ norms လို့ခေါ်တဲ့ယူဆချက်တွေပြည့်ညတ်တွေဟိုယုံကြည်မှုတွေဒီလူအဖွဲ့အစည်းရဲ့အပေါ်မှာဒီ တန်လုံးစံထားတဲ့ပုံမှာမူတည်ပြီးတော့မှလိုက်ပြီးဘယ်လိုပြောင်းလဲတလဲဆိုရင်အဲ့ဘက်ကလည်းသူကြည့်ရတယ်လေရှိပါရဲ့ဆရာ
ဟုတ်တာတော့
အဲ့လိုမျိုးတော့သူပထမဆုံးဟုတ်မိတ်ဆက်ထားတယ်ပေါ့
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အပြောင်းလဲတွေကိုလေ့လာတဲ့သဘောတရားသုံးခုပေါ့နော်ဆိုတော့တမိုင်းဆိုင်ရာလေ့လာတဲ့သဘောတရားတစ်ခုရှိမယ်နောက်တစ်ခါကြိုးကြောင်ယုတ်တိနဲ့ရွေးချယ်တဲ့လို့ဖြစ်တဲ့အပြောင်းလဲသဘောရလေ့လာတတော်ကနေလေ့လာတဲ့ဟာရှိတယ်နောက်တစ်ခါလူမှုဗေဒသဘောပေါ့နော်ယဉ်ကျေးမှုတွေထုံတမ်းတဲ့တွေဆက်ဆက်အခြေအနေတွေကိုအခြေခံပြီးတော့လေ့လာတဲ့လေ့လာချက်တွေရှိနေပေါ့နော်ဆိုတော့အပြောင်းလဲကိုကြည့်တဲ့အခါမှာပညာရှင်တွေကဘလို့အစိတ်ပိုင်းတွေပါတယ်လို့သူတို့သတ်မှတ်ကြည့်ရှုနေချင်းရှိကြ
သူတို့ကြည့်ရှုတဲ့အခါမှာပထမဆုံးပေါ့နော်ဟိုဒီဟိုပြင်ပတန်ရောက်မှုဖြစ်အားတွေကဘယ်လိုရှိမလဲဆိုတာကိုလည်းသူတို့ကြည့်တယ်နောက်ပြီးတဲ့ခါကျတော့ဒီပြောင်းလဲခြင်းနဲ့အပြောင်းလဲကိုဥဆောင်တဲ့သူတွေပေါ့နော်အဲသူတို့ရဲ့ power သူတို့ရဲ့အာဏာပေါ့နော်နော်အဲအဲ့ပုံစံမှာလည်းသူတို့ဘယ်လောက်ထိလုံပိုင်ခွင့်ရှိနေတယ်လဲပေါ့နော်လုံပိုင်နိုင်လုံနိုင်စွမ်းရှိနေတယ်လဲဆိုတဲ့ဥဆောင်အဆိုရဲ့အချက်ကိုလည်းရှိကြည့်တယ်နောက်တတိယတစ်ချက်ကသူတို့မှာဒီလိုလုံနိုင်တဲ့ resource လို့ခေါ်တဲ့ဒီဟိုအရင်းအမြစ်တွေဘယ်လိုရှိနေတယ်လဲပေါ့နော်ဘယ်လောက်ထိလုံလောက်အောင်ရှိနေတယ်လဲဘယ်လိုသူတို့စီမံခန့်ခွဲလဲပြောင်းရွှေ့နေရခြံထားမလဲပေါ့နော်ဒီအကြောင်းအရာကိုလည်းကြည့်ရပေါ့နော်အဲအဲ့ဓာတွေကိုလည်းသူတို့ကြည့်ကြပါလေဆရာ
ဟုတ်အဲ့ဒီလိုဆိုရင်ဒီပြောင်းလဲသွားတဲ့အခါမှာပြောင်းလဲတဲ့ပုံစံဘယ်လိုမျိုးလောက်သူတို့တွေ့ရ
အလေးမျိုးလို့တော့သူမိတ်ဆက်ပေးထားပါလေဆရာပထမတစ်မျိုးကတော့ဒီ negotiation ဆွဲပေါ့နော်အမြင်ဟောင်းတွေအကျင့်ထုံးဟောင်းတွေကိုလုံးဝတည်ထက်လိုက်တဲ့သဘောပေါ့လေဒီသဘောကတော့နည်းနည်း radical ဆန်နဲ့နည်းနည်းဟိုပို့ပြီးတော့အစွန်းရောက်ပြီးတော့ပို့ပြီးစွန့်စားရတဲ့အပိုင်းတွေမှာရှိပါတယ်
ဒီကကြောင်းမှုကြောင်းနည်းရ
ဟုတ်ကဲ့ဒုတိယတနည်းကတော့သူကဒီမူလကျင့်သုံးဟောင်းတွေကိုသူပြောင်းလဲတာတော့မဟုတ်ဘူးလေအစ်တစ်ကိုအစ်တစ်ပေါ့လေမိတ်ဆက်ပေးလိုက်တာမျိုးပေါ့နော်အစ်တစ်ညီမိတ်ဆက်ပေးတယ်သူကနည်းနည်းမြင့်သားပြောပြမြင့်သားပြောပြောင်းတဲ့အနေအထားမျိုးမှာရှိပါတယ်အဲ့ဒါတော့ဒုတိယတနည်းပေါ့တတိယတနည်းကကြတော့သူကဒီပြင်ပတယောက်မှုတွေပေါ့မှာသူကတွားပြီးတော့ချိန်ထိုးကြည့်ပါတယ်ဒီမူလစီမင်းကျင့်ထုံးဟောင်းတွေကိုသူပြောင်းလဲတာမဟုတ်ဘူးဒီပြင်ပတရားမှုပေါ်မှာမူတည်ပြီးတော့ပြင်ပပြောင်းလဲမှုနဲ့ kait ညီအောင်ပေါ့နော်သူပြောင်းလဲလိုက်တယ်ပေါ့နော်သူလိုချင်တဲ့ရာလက်ကိုပြင်ပမှာဖြစ်နေတဲ့ဟာနဲ့ kait ညီအောင်သူပြောင်းလဲလိုက်တဲ့ပုံစံမျိုးပေါ့နော်သူရဲ့ implementation သူရဲ့အကောင့်ထပ်မှုတွေပြောင်းလိုက်တာရှိတယ်အဲနောက်ဆုံးတနည်းအားကြတော့ဒီ institution လို့ကျမတို့စောရုံးကပြောခဲ့တဲ့အဲကျင့်ထုံးတွေစီမင်းစီကန်းတွေဆိုတာလည်းအဲဥပဒေတွေနည်းဥပဒေတွေဆိုတာလည်းသူရဲ့ဟိုအဓိပ္ပာယ်တွေကကျေပြန့်နေပေါ့နော်လက်ခံချက်တွေရှိတယ်အဲ့တော့ဒီပေါ်မှာမူတည်ပြီးတော့ဖြစ်နေတဲ့ဥစ္စာတွေကိုနီးကိုဟိုပြန်ပြီးတော့ဟို interpretation ပေါ့နော်ဘာသာပြန်ကောက်ယူတာတွေကိုသူကပြောင်းလဲလိုက်တယ်ဟိုပုံစံကိုဒီစီမင်းစီကံပြောင်းတာမဟုတ်ဒီစီမင်းစီကံပေါ်မှာဘာသာပြန်ပြီးတော့ပေါ့နော်နားလည်ဖို့သူတို့ပြောင်းလဲပြီးတော့မှသူတို့အကောင့်ထဲပေါ်တဲ့ပုံစံမျိုးပေါ့နော်ဒီလိုမျိုးကိုသူမိတ်ဆက်ထားပါတယ
်ကျွန်တော်အတွက်ကြုံရဆိုလို့နော်ဒါဆိုအားဖြင့်လူတွေကလူအပြောင်းလဲကိုပဲအဓိကထားထားကြတယ်လူတွေပြောင်းသွားကြလို့ရှိရင်ပြောင်းလဲဖြစ်နိုင်မယ်လို့ဒါသူတို့ကမျှော်လင့်ထားကြတယ်ပေါ့နော်ဆိုတော့ပညာရှင်တွေကရော institution ဆိုင်ရာအပြောင်းလဲလို့ကြည့်တဲ့အခါမှာသူတို့ဘာကိုအဓိကဆောင်ပေးပြီးကြည့်တတ်ကြလဲ
အဓိကသူတို့ power ကိုလည်းကြည့်ပါလေဆရာဘယ်လောက်ထိအခွင့်အာဏာလောက်ပိုင်ခွင့်ပေါ့လေရှိနေတယ်လဲဆိုတာတို့သူကြည့်တယ်လို့အစောကပြောခဲ့တယ်လို့သူတို့မှလုံနိုင်စွမ်းမှရင်းမြစ်တွေဘယ်လောက်လုံလုံလောက်လောက်ရှိနေတယ်လဲပေါ့အဲ့ဒါကိုလည်းသူကြည့်ပါလေကြည့်တဲ့အခါကျတော့အဓိကအဖြစ်ပထမတစ်ခုလုံဝအုပ်တုံကြောင်းလဲသွားဖို့ဆိုခါမှာပေါ့နော်ဘယ်လောက်ဒီတို့ပါဝါရှိနေတယ်လေပေါ့လေဒါလည်းအကြောင်းအရာတစ်ခုအနေနဲ့ပါဝင်ပါတယ်အဲ့တော့ခါကြတော့ရွေးကောက်ခံထားရတဲ့ပုံကိုယ်ရဲ့အာဏာလုံလောက်မှုမရှိတဲ့အခါနောက်ပြီးတော့မူလအာဏာကိုဖျောက်ကင်ထားတဲ့လူတွေဟာတအားကိုပြင်းထန်ပြီးပို့ပြီးပါဝါကြီးတဲ့အခါမှာဒီလိုရှင်ပြိုင်မှုတွေကပုတ်တိုက်မှုတွေများလာနိုင်တဲ့အတွက်အခါမျိုးမှာတော့သူတို့ဒီတဖြည်းဖြည်းချင်းပေါ့နော်ဒီအစ်စ်တွေဟိုမူလဟာကိုလုံးဝဖျက်သိမ်းတာမျိုးမဟုတ်ဘဲနဲ့အစ်စ်တွေကိုမိတ်ဆက်တဲ့နည်းအဲနောက်ပြီးခါကြတော့တဖြည်းဖြည်းနဲ့ပြောင်းယူမယ်ဆိုတဲ့နည်းမျိုးကိုလည်းတွားပြီးတော့ကျင့်သုံးတာမျိုးတွေလည်းတွေ့ရပါတယ
်ဆိုတော့အပြောင်းလဲကအဲတနည်းတလန်းတနည်းတဖုံအားဖြင့်တော့နော်ဖြစ်သွားကြတယ်လို့အဲတွေ့ရတယ်ပေါ့နော်ဒီအထက်မှာတစ်ခုနဲ့တစ်ခုတော့ပြောင်းမြင်သူတွေရဲ့မဟာမိတ်ဖွဲ့မှုကဘယ်လောက်ထိအရေးပါတယ်လို့ပညာရှင်တွေကပြောတယ်
သူအဖြစ်ပေါ့နော် the power of the sound of karma, the Ludumi and Bido Mahame Puyare Osari, Nabi Kajalogi, a down level, Masimu Zare, a Josie was saying, I think with an interest group, the Bono, and I in Mahame Puyare by Nishibare, but Ludus Long, Yodalu, Pawaji, and Danja and the Tansology, a down at Poo, Sanji Mua, Dreddy Mahame Puyare by Mule, the Nyosu Tower.
Kusini toilet itu kalau ni ada yang ambek masa ni tak tu pak, no? Kalau gua yuju zani deh, tora ini cepat ni cuma cepat.
Kuteh mautan tensi deh demokrasi lu kau ini kepian kawal season cepat ni, selebih jam agaro. American Nangajai, when you net Twigger, Myanmar Lunger, Vines, Gawain Pibare, Tainang and Bangom Yuma, American Nangajai, when you Anthony Blinken, Julaina Sayanika, Twissongwin Yagere, Nangan Ye, Tetua, Loshadu, Lunga Gonzon, Tachune, Dokin So Wingas, Gawain Puet, Sunri Tabare.
Alume Ming Lava, Potamauzo Bono, who Moon and Bido, D. American Nangajai, when you did to Anthony Blinken, Twigger Kama. ที่มีเยี่ยมมาที่เขาพิจารณาเรื่องอันนี้ที่อะไรแล้วอันนี้ปัจจัยพิโยปติมพิจารณาเรื่องอันนี้ที่อะไรแล้วอันนี้ปัจจัยพิโยที่นั่งยังไงวันที่เปลี่ยนกันอันนี้เนี่ยตัวที่ปุ่มติมพิจารณาเรื่องเขาเป็นเราตัวเบาๆน่าเลยตอนนี้ที่มาเลยตัวที่เขาตัวสิ่งที่มาสิ่งเหมือนสาวๆเนี่ยน่าท้องเรื่องที่มาละเอา ติชาอายุทาบิโอน่าท้องวะเลยพี่ว่าเราดีน่าท้องมือกองน้องเนี่ยปัตตาบิโอเนี่ยตุกุไรตุสายเนี่ยตุบัวเป็นเนี่ยตุกุไรที่ชายวายวะเนาะมาสูเลยที่ชายวายเพราะดีแต่มีรู้กองน้องเนี่ยเตรียมจะเนี่ยปัตตาบิโอเดชาตลีเดชาน่าท้องวะเลยเนี่ยมาเลยครับ
โอเคป่ะ
แล้วดีอเมริกันนั่งสุรางาเลยบลูคอมเลยสุรอตรุยจูซีวาบ่เนาะดีตรุยอเมริกันนั่งไงจูซีวาอินเทรสก์ ในสโลเชียนเนี่ยมันยังไงติดกูไม่ว่าเลยโอ้อันนี้กันยังไงผมบอกเนาะอุ้มมาสโลเชียนรัสเซียเนี่ยพี่เด็กสิบเอ็มยูที่ยูเครนรัสเซียสิบเอ็มยูมาอเมริกันที่ยังไปวิ่งไปกูยืนไปไหนเชียบ่เนาะเนี่ยมันยังไงจ้าเลยขนาดอันลูกชิ้นเนี่ยผมไปทุกวันนี้ท้ายวิ่งเลยวิ่งไปเลยตัวจูซี่ว่าเลยติดมือชิลาบุสโร่ตัวอันนี้เนี่ยดีกี่สาวที่เนี่ยมันยังไงจะเดือบ่เลยตัวเชื่อว่าพี่ชิมเป็นไหนบ้างล่ะสุราโอ้มาเต็นซ่าชนเลยเจ้าสุนีไ
ရဲ့ဟာပြောရမယ်ဆိုရင် American နိုင်ငံကဒီ Ukraine အရေးမှာတထဲဝဝင်နဲ့တတော်လေးကိုတထဲဝဝင်ပါဝင်ပတ်သက်ပြီးတော့ထောက်ပံ့နဲ့ကူညီရဲဆိုတဲ့အပိုင်းဒီမှာတစ်ချိန်တည်းမှာမြန်မာပြည်ရဲ့အရေးပေါ့နော်မြန်မာပြည်အရေးဒါဖိနှိပ်မှုတွေပြင်းထန်မှုဆက်ရှိနေတယ်ဆိုတာသိပေမဲ့အဲ့လောက်ကြီးသူတို့မပါဝင်မကူညီနိုင်နေတာသူတို့နားလည်နေတယ်ဆိုတော့အနေထားတော့ကျွန်တော်ခန်းစားရရှိတယ်။အဲ့တော့ဒီဝင်ကြီးဖလင်ကန်သူစပြီးတော့ခန်းထဲဝင်လာပြီးတော့စပြီးအဖွင့်ပြောကြတဲ့ကဟိုကသူပြောတာကယူကရိန်းပြည်သူတွေကိုသူတို့အများကြီးဒါကူညီနေရတယ်လက်ရှိအနေထားဖြစ်နေတယ်ဆိုပေမဲ့မြန်မာပြည်ရဲ့အရေးမြန်မာပြည်သူတွေကိုလည်းသူတို့မမေ့ထားဘူး focus ထပ်ပြီးတော့အာယုံဆိုင်ဆောင်ရွက်လျက်ရှိပါတယ်ဆိုတာကိုအရင်ဆုံးသတင်းစကားပါပါတယ်။ဒါကိုကြီးချင်းအဖြစ်ဒါပြောရမယ်ဆိုမြန်မာပြည်သူတွေရဲ့ဒီမြန်မာဒီ US ပေါ့နော် American နိုင်ငံရဲ့မူဝါဒတွေကဒါလုံလောက်မှုမရှိနေဘူးဆိုတာကိုကျမတို့ရဲ့အတန်တွေပေါ့နော်ပြည်သူတွေရဲ့အတန်တွေကသူတို့စီရောက်တယ်ဆိုတာကိုတွေ့ရတယ်။ဆိုတော့ဒီကျမတို့ဆွေးနွေးတဲ့အခါမှာလည်း US ရဲ့ဒီနိုင်ငံသားရေးမူဝါဒကိုပြောတဲ့အခါမှာလက်ရှိဖြစ်နေတဲ့အနေအထားပေါ့အခုလုံးကိုခြုံကြည့်မယ်ဆိုရင်ဒီစစ်တပ်ရဲ့လုံရက်တွေကိုလိုက်ပြီးစစ်တပ်ကထိန်းချုပ်ထားတာပေါ့နော်ထိန်းချုပ်ပြီးတော့ဒီသူတို့ရဲ့လုံရက်တွေကိုအနောက်ကလိုက်ဖားထေးပြီးတော့ကူညီကယ်ဆယ်ရတဲ့အလုပ်တွေကိုဘယ်အများစုကလုပ်နေရလဲတက်တက်ကြွကြွနဲ့ဦးဆောင်ဦးရွှေပြုတ်ပြီးတော့ဒီ policy ကိုထိထိရောက်ရောက် strategy ပေါ့နော်ဒီ view ဟာချမှတ်ပြီးတော့ဒီလက်ရှိဖြစ်နေတဲ့အနေအထားကို control ထိန်းချုပ်ပြီးပြန်လုပ်တဲ့အပိုင်းပေါ့အဲ့ဒီအပိုင်းတွေအရန်အားနေတာကိုကျွန်တော်တို့ဒါပြောခဲ့တယ်ပေါ့နော်ပြောခဲ့တယ်အဲ့ဒါအဓိကအဖြစ်ကျွန်တော်တို့ရဲ့ main အဓိက message ပေါ့သူတို့ရဲ့နိုင်ငံသားရေးမူဝါဒဒီမြန်မာနိုင်ငံအတွက်မလုံလောက်နေဘူးအဖြေကိုမရောက်နေဘူးအဲကျွန်တော်တို့ပြည်သူတွေကလည်းဒါကိုမချေနှက်နေသေးဘူးဒါကိုကျွန်တော်တို့ထိထိရောက်ရောက်သတင်းစကားပေးခဲ့တယ်လို့ပြောရမှာပေါ့ဟုတ်
ဟုတ်ကဲ့ပါအဲနောက်တစ်ခုကဒီအာဆီယံနဲ့ပတ်သက်ပြီးတော့ပေါ့နော်သူကဒီအာဆီယံဒေတာတွေကိုလည်းဒီလာခဲ့တယ်ပြီးတော့ G20 အစည်းအဝေးတက်ပြီးတော့လာခဲ့တဲ့ခါမှာဒီအာဆီယံနိုင်ငံတွေရဲ့ယက်တီချက်နဲ့ပတ်သက်ပြီးမြန်မာပြည်သူအများစုကအားမလို့အားမရဖြစ်တယ်အခုသူတို့ တိုက်တွန်းနေတယ်ဆိုတဲ့ဒီ ASEAN 5 points consensus လို့ခေါ်တဲ့သဘောဘုံသဘောတူညီချက်၅ချက်ဆိုတာလေအမှန်တော့ဒီမြန်မာပြည်သူတွေရဲ့ဆန္ဒနဲ့ထိဟမှုမရှိဘူးပေါ့နော်အဲ့ဒါတွေကိုဟောတမီးတို့အနေနဲ့ဟိုဘယ်လိုခေါ်မလဲဒီဝင်ကြီးသဘောပေါက်နားလည်အောင်တင်ပြခွင့်ရခဲ့ပါလား
သူအခုဒီထိုင်းနိုင်ငံကိုတတ်တတ်လာရတယ်ဆိုတာကလေဒီ၅ချက်ကဘယ်လောက်ထိရှုံးနေနေလဲရှုံးနေနေရဆိုတာဒီအလုံးမဖြစ်နေဘူးဆိုတာကိုပြလိုက်တာပဲလို့ကျမတို့လည်းမြင်တယ်ဆိုတော့ဒါကိုသူတို့နားလည်နေတယ်ဒါပေမဲ့တစ်ချိန်တည်းမှာဟိုကျမတို့ပြည်သူတွေကလည်းစဉ်ဆက်မပြတ်စကားတွေပြောနေရတယ်ရှိပါတယ်ဘာလဲဆိုတော့အာဆီယံနဲ့ကျမတို့ပြစ်ထားပြီးတော့ဟိုနော်ဟိုသူတို့ကမြန်မာပြည်အရေးကိုလက်တိတ်လက်ရှောင်ခြင်းတဲ့အနေထား US မှာမဟုတ်နိုင်ငံတကာအစိုးရတွေဒီလိုအနေထားကိုကျွန်တော်တို့မြင်ရတော့ကျွန်တော်တို့အမြဲတမ်းဝေဖန်နေအာဆီယံနဲ့ပြစ်ထားလို့မရအောင်အာဆီယံဒီယုံကြည်လို့မရအောင်အမြဲတမ်းကျွန်တော်တို့အကြောင်းဒီအကြံပြုလာသည်တနိုင်ငံချင်းစီကိုချင်းကပ်ပြီးဆောင်ရွက်ရမယ်ဆိုတော့အခုဒီနိုင်ငံသားရေးဝန်ကြီးကိုရိုင်းကထိုင်းနိုင်ငံကိုလာတယ်သူ့ရဲ့အခြား G20 meeting နေနဲ့ဆက်ဆက်ပြီးတော့ထိုင်းကိုလာရတယ်ဆိုတာကဒီ၅ချက်ရဲ့ဟိုမအောင်မြင်မှုကိုသူတို့ထပ်ပြီးတော့ pressure ပေးချင်တာရဲ့နိုင်ငံတစ်ခုချင်းစီကိုဒါတစ်ခုချင်းစီကိုသူတို့ထိတွေ့ဖို့လောက်လာရပြီဆိုတဲ့အနေထားပေါ့เนาะဆိုတော့ဒါဒီကျမတို့ကိုရိုင်းကလည်းအဲ့ဒါကိုသူတို့ရဲ့ဟိုစဉ်းစားချက်အပြောင်းလဲပေါ့เนาะဒါကိုကျမတို့လည်းဟိုတည်ထားတယ်ဆိုတော့အရှိန်မှာလည်းအဲ့မတိုင်ခင်ကဒီနိုင်ငံဈာယေးဝန်ကြီးဌာနရဲ့အကြံပေးလဲလာရောက်ပြီးတော့တိကျထိတွေ့ပြီးမဲဆောက်လောက်အထိကိုပေါ့ပြောရမယ်ဆိုနေဆက်ထိကိုတွားခဲ့ရတဲ့အနေထားတွေဆိုတာကဒါသူတို့ကိုရိုင်းက pressure တွေပို့ပေးလာတယ်ဆိုတာကျမတို့ပြည်သူတွေတော်တော်ဒါတခုအားတက်စရာပေါ့เนาะအဲ့လိုမြင်ပါတယ်ဟုတ်
ဟုတ်ကဲ့မေးချင်တာခင်ဒီနိုင်ငံသားရေးဝန်ကြီးနဲ့တွေ့တဲ့အခါမှာဒီမြန်မာနိုင်ငံရဲ့ပညာရေးအခြေအနေပေါ့နော်ဒီကိုဗစ်ကြောင့်ဒီဟိုပန်ဒမစ်ကရောဂါကြောင့်ရေဒီစစ်အာဏာသိမ်းတာကြောင့်ရမလို့မြန်မာနိုင်ငံကဒီကျောင်းသူကျောင်းသားတွေကနှစ်နှစ်လောက်အဆက်ပြတ်နေကြတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးဒီပညာရေးခန္ဓာနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုများအထောက်အပံ့နေပေးနိုင်လဲဘယ်လိုပံ့ပိုးကူညီပေးနိုင်မလဲဆိုတာကိုခင်ဆွေးနွေးပြပါဦး
ပညာရေးနဲ့ပတ်သက်ပြီးတော့ဗောနော်ဒီចောင်းသားတွေဟိုចောင်းမတက်ရတာတွေပြီးကြတော့ဒီဂျာကာလပညာရေးအခွင့်အလမ်းတွေဗောနော်အွန်လိုင်းကနေသင်နေတဲ့သင်တန်းတွေစတာတွေကိုသင်ကြားခွင့်ရခဲ့ဗောနော်ပြီးကြတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ចောင်းသားတွေကဟိုနိုင်ငံအတွင်းရနေဗောနော်နိုင်ငံအတွင်းမှာနေသင်နေရမဟုတ်ပဲねဒီပြည်ပနိုင်ငံတွေကိုစာပြီးတော့ရွေးလာစာပြုတ်ရယ်ပြီးကြတော့ဒီပြင်ပပညာရေးတင်ကြားရေးကိုအားကိုးလာရယ်ပေါ့နော်အဲ့ဒီအချိန်နေမှာဒီအာဆီယံနိုင်ငံတွေအနေနဲ့ပြီးကြတော့ especially ဟိုအထူးသဖြင့်ထိုင်းနိုင်ငံပေါ့နော်အာဆီယံနိုင်ငံတွေထဲမှာထိုင်းနိုင်ငံမှာမြန်မာကျောင်းသားတွေပိုများလာတယ်ဒါပေမဲ့ဒီမြန်မာကျောင်းသားထဲမှာအထက်တန်းပညာရေးမပြီးတဲ့ကျောင်းသားတွေအောင်လက်မဲ့မရသေးတဲ့ကျောင်းသားတွေစသဖြင့်နေမှာလည်းအခုညီလိုအပ်တယ်ပေါ့နော်သူတို့အနေနဲ့ဒီအာဆီယံနိုင်ငံတွေအထိုင်းနိုင်ငံတွေကပညာရေးဌာနတွေပါပညာရေး Ministry of Education Minister of Education တွေပေါ့နော်ဒီမြန်မာပြည်ကကျောင်းသားတွေအတွက်လည်းအခွင့်အလမ်းပေးဖို့ပေါ့နော်အကူအညီတောင်းခဲ့တယ်ဦးကြီးကနေတဆင့်နောက်ပြီးတော့ဒီ online ပညာရေးအပြင်ကိုဒီနေပြင်ပေါ့နော် internet မရရှိတဲ့ကျောင်းသားတွေဒီ lesson me ကိုလုံးလောက်စာမရဘဲနဲ့အတန်းပညာတက်ဖို့ဆက်ခဲရှိတဲ့ကျောင်းသားတွေကိုလည်းဘယ်လိုကူရမလဲဆိုတာကိုထပ်ပြီးဆွေးနွေးဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကိုလည်းတို့အနေနဲ့လိုအပ်တဲ့ဤပညာတွေကိုကူပေးပါမယ်လို့ပြောခဲ့ပါတယ
်အနိနာအနေနဲ့ဒါရခိုင်တိုင်းရင်းသူတယောက်လည်းဖြစ်တယ်ဒီလူမျိုးပေါင်းစုံထွေထွေတပိတ်ကော်မတီရဲ့ဟိုကိုယ်စားလှယ်တယောက်လည်းဖြစ်တယ်ပေါ့နော်အဲ့တော့ဒီနိုင်ငံရေးဝန်ကြီးဘလင်ကန်နဲ့တွေ့တဲ့အခါမှာဒီမြန်မာနိုင်ငံအရေးလို့ကိုကတင်ပြမယ်ဆိုလို့ရှိရင်မေ့ထားလို့မရတဲ့ဟိုအရေးဟိုကိစ္စတစ်ခုကတော့ဒီရိုဟင်ဂျာအရေးကိစ္စပေါ့နော်နိုင်ငံတကာကမြန်မာနိုင်ငံလို့ပြောလိုက်တာနဲ့တပြိုင်တည်းဒီရိုဟင်ဂျာတွေကိုဟိုလူမျိုးတုံးတတ်ဖြတ်မှုဆိုတာနဲ့တွဲပြီးတော့မြင်ကြတယ်လေအဲ့တော့ကိုကလည်းရခိုင်တိုင်းလူဖြစ်တယ်ပြီးတော့ရခိုင်ပြည်မှာရှိနေတဲ့ဒီရိုဟင်ဂျာလူမျိုးစုတွေနဲ့ပတ်သက်ပြီးတော့တမိအနေနဲ့ဒီရခိုင်တိုင်းလူတယောက်အနေနဲ့ပေါ့နော်ဘလို့တင်ပြခွင့်ရခဲ့လေဥပမာဆိုလို့ရှိရင်ဒီရခိုင်တိုင်းသားတွေနဲ့ဒီမွတ်စလင်တိုင်းဝိုင်းနဲ့ဘလို့တဟဇာတာမြင်ရတာနေခဲ့ဘူးတာတွေရှိတယ်လေဒီအဝေးရောက်နေတဲ့ဒီပြည်ပနိုင်ငံကိုရောက်နေကြတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လာဖို့အရေးနဲ့ပတ်သက်တဲ့ဟိုဒီရခိုင်တိုင်းရင်းသားတွေရဲ့သဘောထားယက်တီချက်တွေနဲ့ပတ်သက်ပြီးတော့တင်ပြခွင့်ရခဲ့ပါလား
ကျမတို့မိထားလို့မရတဲ့ဟာကမြန်မာနိုင်ငံမှာကကြတော့ဒီတိုင်းရင်းသားပေါင်းစုံစုံလင်ကွဲပြားမှုတွေအများကြီးရှိတယ်အဲ့ဒီဟာတွေကကျမတို့အဲ့ဒီ ပါတီအတွက်အဖြေရှာဖို့ဆိုရင်ကျမတို့ဖက်ဒရယ်ကိုလုံးဝမေးထားလို့မရဘူးတကယ်လူမျိုးစုတွေရဲ့ကိုယ်ပိုင်ရပိုင်ခွင့်တွေပြီးတော့မှလူမျိုးစုတွေရဲ့ကိုယ်တိုင်ဆုံးဖြတ်ခွင့်စီမံပိုင်ခွင့်တွေရဖို့အရေးကြီးတယ်ပေါ့နော်အဲ့တော့လက်ရှိတော်လှန်ရေးအခင်းအကျင်းမှာဆိုရင်ကျမတို့ကဟိုဒီ NCC ရှိမယ် NUG ရှိမယ်တကယ်လူမျိုးစုတွေပါဝင်နေတဲ့ NCC platform ဆိုတဲ့ဟာမျိုးရှိမယ်ပေါ့နော်ဒါမျိုးတွေအပြင်ကျမတို့ကိုယ်တိုင်လူမျိုးစုတွေရဲ့ရပိုင်ခွင့်တွေကိုလုပ်နေတဲ့လူမျိုးစုတော်လှန်ရေးအုပ်စုတွေကိုလည်းမေးလို့မရဘူးဆိုတဲ့ဟာမျိုးနဲ့ကျမပြောခဲ့ပါတယ်အဲ့ဒီဟာနဲ့နောက်ဆက်တွဲမှာထပ်ပြီးတော့နိုင်ငံတကာကိုရောဒီနိုင်ငံတကာရေးအမေရိကန်အကုံလုံးကိုကျွန်မတည်င်းစကားပြချင်းခဲ့တဲ့ဟာကိုလည်းအဲ့ဒီ meeting မှာပြောခွင့်ရခဲ့တယ်လို့ယုံကြည်ပါတယ်ပေါ့နော်။ဘာပြောခဲ့တာလဲဆိုတော့ကျွန်မတို့ဟိုရိုဟင်ဂျာတွေမြေရဲ့ပြန်လာရေးပြီးတော့မှဒီဟိုရိုဟင်ဂျာတွေရဲ့သူတို့ရဲ့အခွင့်အရေးတွေကိုရဖို့အတွက်ဆိုရင်ကျွန်မတို့ဒီဒါကအရေးကြီးတယ်ပေါ့နော်။ဘာလို့ဆိုတော့ရိုဟင်ဂျာတွေဒီမြန်မာနိုင်ငံရဲ့တမိုင်းမှာအရောတောက်လျှောက်သူတို့ဒီနှစ်ချီကာလအကြာကြီးဖိနှိပ်ခံလူအုပ်စုတစ်ခုဖြစ်တယ်ပေါ့နော်အဲ့တော့မီးကွန်းကအမြဲတမ်းရှိတယ်ကျမတို့ရခိုင်လူမျိုးစုတွေကိုရောဒီမှာရခိုင်ပြည်မှာရှိတော့အခြားခြားတော့လူမျိုးစုတွေကိုရောပေါ့နော်ဒီ issue ကိုဘယ်လိုမျိုးလောက်ကြမှာလဲလက်ခံလားလက်မခံဘူးလားဆိုတဲ့အချက်ပေါ့နော်အဲ့တော့ကျမတို့ယုံကြည်တာလူကျမတို့မြေပြင်အခြေအနေကိုမြေအောင်ကြည့်ဖို့အရေးကြီးတယ်အခုမြေပြင်မှာဆိုရင်ဒီထဲမှာရှိတော့လူမျိုးစုများပေါ့နော်ရခိုင်ပြည်နယ်အတွင်းမှာနေထိုင်တော့လူမျိုးစုများဒီလူမျိုးစုတွေကြားထဲမဆုံဆုံရင်ကွဲပြားတဲ့မတူကွဲပြားမှုတွေကြားထဲမှာတဟဇာတာဖြစ်အောင်နေထိုင်ဖို့အတွက်ကိုဒီအစီအစာတွေပေါ့နော်အလုပ်ငန်းတွေအစီအစဉ်တွေလုပ်နေတဲ့ဟာတွေကိုလည်းကျမတို့မြင်အောင်ကြည့်ဖို့လိုတဲ့ဒါလူငယ်တွေအပါအဝင်ဒီထဲမှာရှိတော့အစုအဖွဲ့တွေကဒီ issue ကိုလုပ်နေကြတယ်အဲဒါဆိုရင်အဲ့ဒါတွေပို့ပြီးတော့အလုပ်ဖြစ်လာဖို့ပို့ပြီးတော့ကောင်းမွန်တဲ့အခင်းအကျင်းတွေကိုဖြစ်လာဖို့ဆိုရင်ကျမတို့ဒါကိုဘဟုအစိုးရ Federal အစိုးရကပဲဖြေရှင်းလို့မရဘူးဒီဒေတန္တရာအစိုးရကြီးကျမတို့ဒေတာမှာရှိတဲ့ရခိုင်ပြည်ကအစုအဖွဲ့တွေမှာဒီဟာကိုကိုယ်တိုင်ဖြည့်ရှင်းဖို့အတွက်ကိုယ်တိုင်အုပ်ချုပ်ခွင့်ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ရဖို့အရေးကြီးပါတယ်ဆိုတဲ့အချက်ကိုကျမဆွေးနွေးခဲ့တယ်ပေါ့နော်။ဒါကြောင့်ချိန်ဆက်သွားမဲ့မြန်မာနိုင်ငံရဲ့အခင်းအကျင်းမှာဒီမိုကရေစီတစ်ခုတည်းကိုပဲတိုက်တွန်းတာမျိုးမဟုတ်ဘဲနဲ့ကျမတို့ဒီမမျှတမှုတွေခွဲခြားမှုတွေကိုဖြစ်ခဲ့တာတွေကိုကြော်လွှားဖို့အတွက်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီကိုဖြစ်ဖို့အတွက်ကိုဒီအမေရိကန်အပါအဝင်နိုင်ငံတကာကဒီဟာကိုဆက်ပြီးတော့ထောက်ပံ့သွားဖို့လိုပါတယ်ဆိုတဲ့ဟာကိုဆွေးနွေးခဲ့ပါတယ်ဟုတ်တယ်ရှင
်ကောင်းပါတယ်အဲ့တော့ဒီဟိုရှုံးအနေနဲ့ပေါ့နော်ရှုံးလည်းအနေနဲ့ပေါ့ဒီနိုင်ငံရေးဝန်ကြီးဘလင်ကင်တင်မကပါဘူးဒီနိုင်ငံတကာအတိုင်းဝိုင်းကိုပေါ့နော်ဟိုဒီမြန်မာနိုင်ငံရဲ့လက်ရှိတွေ့နေရတဲ့အခြေအနေအရင်တော့ဆိုလို့ရှိရင်တော့ဒီရိုဟင်ဂျာနဲ့ပတ်သက်ပြီးတော့လူမျိုးစုံတပ်ဖြတ်မှုဆိုပြီးတော့အားလုံးကအာရုံစိုက်ခဲ့ကြတယ်ပေါ့နော်အခုဖြစ်နေတာကမြန်မာပြည်ရဲ့ပြည်မကြီးမှာမွတ်စလင်တိုင်းဝိုင်းလည်းမဟုတ်ဘူးခရစ်ယာန်တိုင်းဝိုင်းလည်းမဟုတ်ဘူးဥမာဆိုစကိုင်းလိုမကွေးလိုဒီဒေသကြီးတွေမှာမြန်မာဗုဒ္ဓဘာသာတွေကြီးပဲနေတဲ့နေရာမြန်မာစစ်စစ်တီတီရဲ့နေရာမှာတင်ကိုလူမျိုးစုံတပ်ဖြတ်မှုတဖွဲ့ဖြစ်နေတယ်ပေါ့နော်အဲ့တော့အဲ့ဒါကြီးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံသားရေးဝင်ကြီးအနေနဲ့ရောဒါတွေကိုသူရေးပြီးအခြေအနေတွေကိုတကယ်သိပါရဲ့လားတကယ်ရောဒါတွေနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ပေါ့နော်ဟိုထိထိရရပေါ့ဟိုဟာမဟာဒါနိုင်ရင်တောင်မှဒီပြည်တည်ရှုံချတာလို့ပါလို့သူတို့လုပ်နေတဲ့အခုဟိုလုပ်နေနိုင်ငံတကာကလုပ်နေတဲ့ဒီဟို sanction လို့ခေါ်တဲ့အရေးယူပိတ်ဆို့မှုတွေဒီမထိရောက်ဘူးဆိုတာကိုသူတို့သိပါရဲ့လားသဘောပေါက်ပါရဲ့လားသူမီးဘယ်လိုသဘောရလဲကျွန်းလဲ
ကျမတို့ဒီအမေရိကန်နိုင်ငံကဒီမိုကရေစီဒါသူတို့ဒါလေးစားတယ်နောက်ဒီလူခွင့်အေးပိုင်းဆိုင်ရာမြန်မာပြည်ကိုတိုးတက်လာစေချင်တယ်ဆိုတာမျိုးသူတို့ပြောတယ်ဒါအပြင်ဒီမြန်မာပြည်ရဲ့ဒီလူနည်းစုအတိုင်းအဝိုင်းအထူးသဖြင့်အရက်ဖတ်ဖွဲ့စည်းတဲ့တက်ကြွလှူရှားသူတွေလူခွင့်ကောက်ွယ်ဆောက်ရှောက်သူတွေနှစ်ပေါင်းများစွာမှာခရေကမြန်မာပြည်မှာဖြစ်ခဲ့သမျှတော့ဒီ war crimes တွေနော်ဒီဆစ်ရဆွတ်မှုတွေအကြောင်းကိုစနစ်တကျပြုစုပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့် UN နဲ့ US ပေါ့နော်ဒီနိုင်ငံကြီးတွေကိုတိုက်တွန်းလို့ဆိုခဲ့တာတွေကအခုမှမဟုတ်ပါဘူးဆိုတော့အဲကျမအမြင်မှာတော့ဒီ US နိုင်ငံသားရေးဝင်ကြီးအပါအဝင်ဒီဒါဒါဒါအစိုးရဘိုင်းနေဒီမြန်မာပြည်မှာဖြစ်နေသမျှတော့ဒီဒီရာဇဝတ်မှုတွေအပေါ်မှာနားလည်မှုနောက်တစ်ခုကသိရှိမှုတွေရှိပါတယ်အာဒီ US တန်ယုံကလည်းမြန်မာပြည် US တန်ယုံကလည်းဖြစ်သမျှကို report တွေလုပ်နေတယ်လို့ကျမတို့နားလည်ထားတယ်ပေါ့ဆိုတော့ဒီဒီ Ranger အရေးခင်ကတော့တကယ်အကြီးမားဆုံးသောဒီလူသားအဲတမိုင်းမှာဒါဒီလိုဆိုင်ဆိုတာမျိုးပေါ့နော်ဒီနေထားဒီဖြစ်ခဲ့တာရဲ့နောက်ဆက်တွဲမှာအခုဒီအာနာသိမ့်ဖို့စူးစမ်းရဲ့နောက်ဆက်တွဲအာကျူးလွန်နေတဲ့အားတွေကိုလည်းသူတို့သိပါတယ်တခုကကျမတို့တင်ပြခဲ့တဲ့အပိုင်းမှာဆိုရင် Tao tomorrow chase up ishim yare bono. Gino site jo long, longere ngani at dilaga. Gino site jo longere di sit at di. Now tangani at jama, natown a septima. Nangao ana dimbo josario. No, di di du rego, pobiroma, yes, sa yoma, nine de resura di, throw the impunity look yore. Di tomorrow yore tit and kilo quaint. Go canzani are up city. Daddy, Gino site jo long gave mele, shima, accountability look yore throw, down in hoop down in Kamuko, Nangaga, a taiwanale, pia gong gong, mapina and kere, twatamulu, throw sapi juno yenia. Di juno yeni at Jimuriale, Namanangamare moho, a tana yenia, di dictate aribono, di anashinu, anashin launio, pobiroma, a two bay, a two bay abono, Jomas with them.
Encourage
no day. No, Pogroma, Abe Amya Pudro, Pinide, Daddy, American Nanga Bowing, Naru Alo, Luda, Alo, Ye, the Ejepia Dabi, Damanang and Molo, Lopa, Kuba, Tomara, a Tango, Kunangango, Lau Baba, Benango Baba, and the Taripionium, Hotmar, Luda, Munet, you, Pioni, so any town tomorrow, Shinjare, and Shuranga Jimmy, so Lotan Lotta, Nangania, Loko Luame, Daddy, denying at Ku Yedra and Hodo, Dilunuzu Yedra and Hodo, Daga, Luda, Munet, Pin, to the Pin, sit there. Lena Gaitare, sit at a coody. Do you know? Do not be out of control. Loma, taint on me already. Passes sit at a temper sit at the lone it up to the rest, right? The bear, tomorrow region, Dolamagon. A shade of Asha Nangani, Asian Nangani, Dolla, and the Epipare, Dabi, Democracy, Lola, Beluda, Drumso, and the Epide. Dao Miao, Chibido, Lotin Lotai Dao, Dipia Tata, assertive action, proactive action, tomorrow Bureau, Dipia Tata, Lotin Lotai Dao, Loame, Tadi, the Principle, tomorrow Muya. Can you jetty? Yeah, look at me. A tad, it's more than a whole the Yoshi may geopolitic people, not the between me and Yanang Ibanari, Tari through interest, she may Nanganya interest, she java, Dow tomorrow Nali, the Mamaki, a year, and I tap Bobby Joavi, Lulam, you know, Diak Tikai De, a soup wega, not Nidima, oh, Yakui Lunia, Yamason, Dago tomorrow Bama accountable, Mayuna Uso, and Ditapo Sulaway, Kabai, Ditapo, just so, just the Dwabo where she is, and Niamono, Dow.
American
Nangajai, when you net, twist get it, Lunga comes out the tune, talking, so winga, Sagawai, Pue, Sunitara, Pibare, Bio American Danga, the Lunga season to go sell a Tolum Pini Bare, a Kusala Bido, train change your good, talking, Yotaka, Pyopia Pimaba.
She Levin Tata Keys and Toyo Kerry, American Tamara, Joe Biden, ha. Sininima, Washington DC, go can be Larni Babi. Sorry, Arabia, ma, Arab gowns on in a twist on Jama. Tamara Biden, American, she Levin Tata and a tea to Sasamuha. Iran, a young old Tambiamu Pietalo, Tidarin Tune, Russia Roye, Ne Mahabua, ya, Champion, Mumale, American, Oza, Pianpi, Chila, on Loma Pietjan Pio Bari. Taiwari Pientan, Ukraine, she by no Donbass Tata, ma. Sunny Russia and Ukraine Tadwita, a piano lineage in a pickup body. Sunny Sovanga, Ukraine Muji, a Domianama, Russia and Mizalton Paguemuri, she gave me, Luni Sauriba, Piasigia body. Dear Linganga, Lodoma, Tamarati, Huichere, Lungan Singo, Jalila, Sachoya, Sunny Nima, Sadian Libari, Tamarati, Amisin, Tendemugo, Inga Nima, Puloma, Pippi, the Gelo Tamara Long to Rep, Bomas of Bodapunima, Lodoma, maybe I'm a pipari. Go down to Pekama, she did, tiny as an almuma, Gani, the Yamu, and Yama look Nanganda sang out Palare, Garazi, Motor Sam, who jumped Yama Nubau, and don't this song Yabari.
Three and Jinjo, Doc and Yodaka, Yobiaraba, Dimonet to a season Tolo Yemuga, Koyemon Pibi, Adan Lune, Yodan, Engineer Ricardo, Nick Ivan None, Chastan Mokto, Pichabare. Timene VOA season we go line to meet and sell laser and as a tinel line la meet at Yakuze Ruga Tolongeraba. Tota Shimyan and Yamapi to be the Alo Bay and the Kingway Javase. VOA go up in Nasin Jared to a Jesu Timare, Chenora came out so me Makamia.
This program has come to you from the Voice of America, Washington.